Welcome to the Voice of America in Burmese.
ကျေးဇူးတင်ပါတယ်ဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA American Dance ရဲ့2019ခုနှစ်ဩဂုတ်လ4ရက်တောက်ကြာနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ30 40 48 50တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနေ့ကင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါသမရယူကပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတော့ပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရဘတ်မူလာက Grand Jury အဖွဲ့ဖွဲ့ပြီးတော့လုပ်နေပါပြီ။မြန်မာနိုင်ငံမှာ H1N1 ရောဂါပိုးရှိနေသူတွေကနေတိုက်ဆုံးသူ14ဦးထိရှိသွားပြီလို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။အဆိုရညင်ကြိုင်းကော်မရှင်နဲ့ NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေကြာသပတေးနေ့ကတွေ့ဆုံဆွေးနွေးကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်ရပိုင်ကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာအမေရိကန်ကမြောက်ကိုရီးယားကိစ္စကိုဘယ်လောက်ထိဖိအားပေးနိုင်မှာပါလဲ
Basically what we're trying to do is galvanize this pressure and isolate North Korea
ဒီအကြောင်းကိုသတင်းတွေအပြီးမှာတင်ပြသွားဖို့ရှိပါတယ်။ဒါ့အပြင်အမေရိကန်ပါကစ္စတန်စည်ရေးပူတဲ့အခြေအနေနဲ့မြမညီညာရေးမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကဘယ်လောက်ရှိနိုင်ပါသလဲ။တခါမန္တလေးတိုင်းလေသမားတပိတ်စခန်းကူညီခဲ့သူ2ဦးကိုဒီမနေ့မှလာရောက်ဖမ်းခံဖို့ဖမ်းဝန်းထုတ်ထားပါတယ်။ဒီအကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အခုတော့ဒီစီဇန်နဲ့မတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ဆိုတော့ပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးသူရောဘတ်မူလာက Grand Jury အဖွဲ့တစ်ဖွဲ့ကိုဖွဲ့လိုက်ပြီးလို့ The Wall Street Journal ကရေးလိုက်တာကြောင့်ဒီစုံစမ်းစစ်ဆေးမှုအရှိန်ရနေတဲ့သဘောတည်ရောက်ပါတယ်။ရာဇဝမှုတစ်ခုကိုကျူးလွန်ထားသလားဆိုတာစမ်းစစ်ရေးအတွက်အထောက်အထားတွေကိုလေ့လာဖို့တက်သည့်တွေကိုခေါ်ယူမေးမြန်းဖို့နဲ့မှတ်တမ်းမှတ်ရာတွေကိုတောင်းယူကြည့်ရှုဖို့စုံစမ်းစစ်ဆေးသူတွေအစိုးရရှိနေတွေဟာဂျူရီအဖွဲ့တွေဖွဲ့စည်းလှုပ်ဆောင်နေရှိပါတယ်။ဒီအဆင့်ဟာဘယ်လိုစုံစမ်းစစ်ဆေးမှုမှာမဆိုအထူးအရေးပါတဲ့အဆင့်တစ်ဆင့်ဖြစ်ပါတယ်။ဂျူရီအဖွဲ့ဟာမကြသေးခင်သတင်းပတ်တွေအတွင်းကအလုပ်ငန်းတွေစတင်နေပြီဖြစ်ပြီးလအတော်ကြာဆက်လုပ်ကြမယ်ပုံရှိတယ်လို့ဂျာနယ်ကရေးပါတယ်။သမ္မတထရမ့်ရဲ့မဲဆွေစည်းဝေးအဖွဲ့နဲ့ရုရှားနိုင်ငံအကြားဆက်ဆက်လှုပ်ဆောင်နိုင်ခဲ့ကြတဲ့အပေါ်မစ္စတာမူလာနဲ့သူ့ရှေ့နေတွေကစုံစမ်းစစ်ဆေးနေတာပါ။2016ခုနှစ်ဇွန်လကဒေါ်နယ်ထရမ့်ဂျူနီယာအပါအဝင်မဲဆွေစည်းဝေးအဖွဲ့တွေကတခြားထိပ်တန်းတာဝန်ရှိသူတွေနဲ့ရုရှားရှေ့နေတူတို့တွေ့ဆုံခဲ့တာနဲ့ဆက်ဆက်ပြီးစစ်ဆေးဖို့လေဂျူရီအဖွဲ့ကဆင့်ခေါ်ထားပြီးလို့ရိုက်တာသတင်းဌာနကရေးပါတယ်။အခုဆိုရင်ဒီ Grand Jury အဖွဲ့ဖွဲ့ပြီးလှုပ်ဆောင်နေပြီးမို့မစ္စတာထရမ့်မိသားစုရဲ့ဗန်ဒန်ငွေကြေးဆိုင်ရာမှတ်တမ်းတွေကိုလည်းတောင်းယူကြည့်ရှုလာနိုင်ခြင်းရှိနေပါတယ်။သူရဲ့ဗန်ဒါငွေကြေးပိုင်းကိစ္စတွေကိုမထိဖို့သမ္မတထရမ့်ကမူလကိုတတိပေးထားပါဗျ။
တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရပ်အောင်ပို့တိုက်တွန်းဖို့တရုတ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားတိုးပေးမယ်လို့ပြောလင်းရပါဗျ။တရုတ်နိုင်ငံရဲ့ကြီးကျယ်ရဲ့ဈေးကွက်ထဲကိုဝင်နိုင်ဖို့နိုင်ငံခြားကုမ္ပဏီတွေရဲ့နည်းပညာလျှို့ဝှက်ချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့ကိစ္စပေါ်စုံစမ်းဖို့အတွက်အမိန့်ပေးချက်ကိုသမ္မတထရမ့်ရပ်ပိုင်းအတွင်းမှာလက်မှတ်ထိုးလိုက်မယ်လို့ဗန်နားရေးဆိုင်ရာသတင်းမီဒီယာတွေမှာဖော်ပြကြပါဗျ။တောက်ကြနေ့မှာဖြစ်နိုင်တယ်လို့ခန့်မှန်းကြပေမဲ့အင်ဂျီတော်တာဝန်ရှိသူတွေကတော့အစီအစဉ်မရှိသေးဘူးလို့ဆိုပါတယ်အဲ့ဒီစုံစမ်းမှုတွေကနေတရုတ်လုံကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထဲကိုဝင်ဖို့အခွန်တိုးမြင့်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်။အဲ့ဒီလိုဖြစ်မဲ့ဆိုရင်တော့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှအမေရိကန်သဘောတူထားတဲ့သဘောတူချက်တွေချိုးဖောက်ရရောက်မယ်လို့ကုန်သွယ်ရေးရာကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။အမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးကတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပို့ကုန်တွေထိခိုက်နေပြီးတရုတ်နဲ့ကုန်သွယ်ရေးမှဒေါ်လာဘီလျံ340ကျော်လုံငွေပြနေတယ်လို့ပြောကြားခဲ့ပါတယ်။တရုတ်ရဲ့ကုန်သွယ်ရေးမညီမမျှဖြစ်နေတာကိုအရေးယူကင်တွယ်မယ်ဆိုတဲ့ထရမ့်ရဲ့ရွေးကောက်ပွဲကတိတွေကြောင့်ရွေးကောက်ပွဲတုန်းကအလုသမားလူရန်စားအများရဲ့မဲရီကိုဒေါ်နယ်ထရမ့်ရရှိခဲ့တာဖြစ်ပါတယ်
။ထင်ရှားတဲ့ဝေဂါလူမျိုးစုခေါင်းဆောင်တဦးကိုအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကခဏတာထိန်းသိမ်းခဲ့တဲ့ဖြစ်ရပ်ကြောင့်လူ့အခွင့်အရေးဖွဲ့ပြီးကြားအထူးသတိထားစရာဖြစ်လာပါတယ်။ဒီဖြစ်ရပ်အပေါ်ဥရောပမှာတရုတ်ရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကြီးထွားလာတဲ့အခြေအနေဖြစ်လူ့အခွင့်အရေးဖွဲ့တွေကမြင်ကြတာပါ။ဒီဖမ်းဆီးမှုမှာ BBC ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ပတ်ဝန်းပတ်သက်မှုကြောင့်ဒီဆိုးရွားမှုကိုပိုပြီးကြီးထွားစေပါတယ်။လက်ရှိ Interpol အဖွဲ့မှာပြီးကြတဲ့နှစ်နိုဝင်ဘာလကစပြီးအကြီးအကဲဖြစ်နေသူဟာတရုတ်နိုင်ငံအများပြည်သူလူကြုံရေးဆိုင်ရာဒုတိယဝန်ကြီးမန်ဟောင်ဝေဖြစ်ပါတယ်။ဂျာမနီနိုင်ငံမြူနီမြို့အခြေဆိုင်ကမ္ဘာဝေကာကွန်ဂရက် WUC ရဲ့အတွင်းမှူးချုပ်ဒေါ်ကွန်အီဆာကိုပြီးကြတဲ့သတင်းပတ်ဗိုလ်တူးနေ့မှာရောမမြို့ရဲတပ်ဖွဲ့ကတားဆီးပြီးတော့ထိန်းသိမ်းလိုက်တာပါ။တရုတ်နိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်မှာဝေကာလူလူရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအီတလီအထက်လူတော်မှပြောဆိုဖို့သူပြင်ဆင်နေချိန်မှာပဲအခုလိုထိန်းသိမ်းခံရတာဖြစ်ပါတယ်။ဂျာမန်နိုင်ငံသားဖြစ်တဲ့အီဆာကိုရောမမြို့ရဲတပ်ဖွဲ့ကရက်စကန်ခေါ်သွားပြီးဓာတ်ပုံရိုက်လက်ဝဲယူပြီးတော့3နာရီကျော်ကြာထိန်းသိမ်းပြီးတဲ့နောက်မှမှပြန်လွတ်ပြေးခဲ့တာပါ။ ဘယ်သူဘဝဆိုတာစစ်ဆေးဖို့ထင်သိနားလို့ဆိုပေမဲ့လည်းသူ့နာမည်ဟာအင်တာပိုးအဖွဲ့ရဲ့အနီရောင်သတိပေးချက်စင်းထဲမှာပါနေတာကြောင့်အခုလို့ထင်သိနားလို့လည်းအီလီရဲကပြောတဲ့အကြောင်းအီဆာကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာနိုင်ငံခြားတပ်ဖွဲ့ဝင်တွေပါလာတဲ့ရေတံတစ်ခုအပေါ်ဂျာတာပရီညာရုံကအသေးတန်းကန်ဘုံခွဲသူတယောက်တိုက်ခိုက်ခဲ့လို့၄ယောက်ထပ်မင်းသေဆုံးခဲ့ပါတယ်။အာဖဂန်အရသား၃ယောက်အပြင်နေတိုတပ်ဖွဲ့ဝင်တယောက်သေဆုံးခဲ့တယ်လို့အမေရိကန်တာဝန်ရှိသူကပြောပါတယ်။ဒီတိုက်ခိုက်ခံရတဲ့ရေတံမှာအာဖဂန်တပ်ဖွဲ့ဝင်တွေအပြင်နေတိုတပ်ဖွဲ့ဝင်တွေပါလာတာဖြစ်ပါတယ်။ပောက်ကွဲမှုကြောင့်နေတိုတပ်ဖွဲ့ဝင်၅ယောက်နဲ့အာဖဂန်စကပြန်တယောက်လည်းဒဏ်ရာရခဲ့ပြီးတော့သူတို့ကိုတော့ background leader စခန်းမှာရှိတဲ့အမေရိကန်စစ်တပ်ဆေးရုံမှကုသပေးနေပါတယ်။သူတို့ရဲ့အခြေအနေတည်ငြိမ်တယ်လို့ဆိုပါတယ်ဗုဒ္ဓဟူးနေ့နေ့လယ်တုန်းကကနဟာပြည်နယ်မှာနေတိုတပ်ဖွဲ့ဝင်တွေရဲ့ရင်တန်းတိုက်ခိုက်ခံခဲ့ရလို့အမေရိကန်စစ်သား2ယောက်သေဆုံးပြီးတော့4ယောက်ဒဏ်ရာရခဲ့ပါသေးတယ်ရှင
် UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေကနေတောက်ကြမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာအချွန်းအနှံယောဂပူရှိနေသူတွေကနေတည်ဆုံးသူ14ဦးအထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ကြာသပတိနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဩဂုတ်လ2ရက်နေ့နေ့လယ်2နာရီကနေဩဂုတ်လ3ရက်နေ့နေ့လယ်2နာရီအထိတန်တရာလူနာ22ဦးကိုဓာတ်ကွဲဆန်းသက်စစ်ဆေးတာမှာ H1N1 ပိုးတွေ့လူနာ17ယောက်ထပ်မံတွေ့ရှိတဲ့အကြောင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဇူလိုင်လ22ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိတနိုင်ငံလုံးကနေရတဲ့အချက်လက်တွေအရလက်တလောပြင်းထန်အသက်ရှူလမ်းကြောင်းပိုးဝင်ယောဂါနဲ့ဆေးရုံတက်ကုသမှုခံယူနေသူပေါင်း305ဦးရှိပြီး H1N1 ယောဂါပိုးရှိနေသူ110ဦးရှိတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီအထက်မှာကျမ်းမာရေးဝန်ထမ်းတချို့နဲ့နိုင်ငံခြားသားတူလည်းပါပါတယ်။ဩဂုတ်လ3ရက်နေ့မွန်လွဲပိုင်းအထိအထူးကုဆေးရုံကြီးဝေဘာကီမှာ H1N1 ပိုးတွေ့အတွင်းလူနာ26ဦး၊အခြားတိုင်းဒေသကြီးနဲ့ပြည်နယ်ဆေးရုံကြီးတွေမှာ H1N1 ပိုးတွေ့အတွင်းလူနာ38ဦး၊စုစုပေါင်းလူနာ63ဦးကုသမှုခံယူနေတယ်လို့လည်းဖော်ပြထားပါတယ်။ဆေးရုံတက်ကုသတဲ့အတွင်းလူနာတွေနဲ့ယောဂါပျောက်ကင်းလို့ဆင်းသွားတဲ့လူနာ28ယောက်ရှိပြီလို့လည်းပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။
မြန်မာဆိုရငင်းကြဲရေးကော်မရှင်နဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့တောက်ကြနေမှာဆွေးနွေးကြဖို့ရှိပါတယ်။ဂျာတာရင်းနေတုန်းကတော့ညင်းကြဲရေးကော်မရှင်နဲ့အပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့ကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။ညင်းကြဲရေးလုပ်ငန်းစဉ်ကိုအကောင့်ထဲဖော်တဲ့နေရာမှာကြုံတွေ့ရတဲ့အားနည်းချွတ်ယွင်းချက်တွေကိုပြင်ဆင်နိုင်ဖို့အလွတ်သဘောညှိနှိုင်းတာဖြစ်တယ်လို့ပို့အမျိုးသားလူမျိုးရဲ့အဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ်။အခက်အခဲတွေကိုနှစ်ဖက်ညှိနှိုင်းပြီးရင်တော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုဘူးတွဲကော်မတီ UBDJC ကိုတင်ပြဆုံးဖြတ်ချက်ယူကြမှာဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းစည်းဝေးပွဲကိုအစိုးရနဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကြားပုံမှန်ကျင်းပသွားဖို့အတွက်လည်းဂျာတာရင်းနေကဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။27ရာစုပင်လုံတတိယအကြိမ်ဆွေးနွေးမှုတွေမကျင်းပခင်မှာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားညှိနှိုင်းနေတဲ့အနေနဲ့အခုချင်းမိုင်မှာဆွေးနွေးပွဲတွေကျင်းပနေတာဖြစ်ပါတယ်။အရင် UNFC မှာပါတဲ့ KIO ကချင်းအဖွဲ့နဲ့ကချင်းအဖွဲ့က UNFC တွေကနေနှုတ်ထွက်ခဲ့တယ်လို့ NCA မှာလက်မှတ်မထိုးနိုင်တဲ့မြောက်ပိုင်းကတိုင်းရင်းသားအဖွဲ့တချို့ကလည်းငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အဖွဲ့တီထောင်အပြိုင်ကြိုးစားနေတဲ့အတွက်ငြိမ်းချမ်းရေးအလားအလာအတွက်လည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့ရှိပြီးတော့ NCA စာချုပ်မှာ10ဖွဲ့ပဲလက်မှတ်ထိုးထားပါတယ်ရှင်။
ပိုင်ဆိုင်မှုညှင်းပွားနေတဲ့ကက်ရှမီးယားဒေသဟိမွန်နာဘက်အချက်မှာဂျာတာပရီနီကအတိကျစီဖြစ်တဲ့တိုက်ပွဲတွေအတွင်းအိန္ဒိယစစ်သား2ယောက်နဲ့သေဘို2ယောက်သေဆုံးသွားပါတယ်။တောင်ပိုင်းကရှိုဘီယန်ခရိုင်မှာပစ်ခတ်မှုတစ်ခုအတွင်းစစ်သား2ယောက်သေဆုံးသွားတာလို့အာဏာပိုင်တွေကပြောပါတယ်။သေဘုံတွေလိုတန်များရှိသူတွေကိုဖမ်းမိဖို့စီးနှင်းရှာဖွေမှုလုပ်နေချိန်တွင်ဖြစ်တဲ့အဲ့ဒီပစ်ခတ်မှုမှာတခြားစစ်သား2ယောက်လည်းအပြင်းထန်ဒဏ်ရာသွားပါတယ်။သေဘုံ2ယောက်ကတော့တောင်ပိုင်းကခူဂန်းမြို့မှာအစိုးရတပ်ကချုံကိုတိုက်ခိုက်တာကြောင့်သေဆုံးသွားတာပါ။အိန္ဒိယစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ပါကစ္စတန်ခြေဆိုင်လက်စကာအီထရိုင်ဘာစစ်သွေးကြောအဖွဲ့ရဲ့တပ်မှုအာဘူဒူဂျာနာတည်ဆုံသွားပြီးရပိုင်းအတွင်းမှာပဲအခုတိုက်ခိုက်မှုတွေဖြစ်တာပါ။1948ခုနှစ်မှာဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးအဆုံးသတ်သွားပြီးကတည်းကကက်ရှမီးယားဒေသကိုနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိမ်နီးချင်းတိုင်ပင်နိုင်ငံတွေဖြစ်ကြတဲ့ပါကစ္စတန်နဲ့အိန္ဒိယတို့ကခွဲပြီးအုပ်ချုပ်နေကြတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံစလုံးကအဲ့ဒီဒေသကိုသူတို့လုံးဝပိုင်တယ်လို့ပြောထားကြပါတယ်။အိန္ဒိယအုပ်ချုပ်တဲ့ပချမ်းမှာတပုံထနေတာနှစ်30လီပါကြာနေပြီဖြစ်ပြီးတခြားလွတ်လပ်ရေးဒါမှမဟုတ်ပါကစ္စတန်နဲ့ပေါင်းစည်းရေးကိုတောင်းဆိုတိုက်ပွဲဝင်နေကြတာပါအဲ့ဒီတိုက်ပွဲတွေကြောင့်လူထောင်ပေါင်းများစွာသေဆုံးရပြီးပါပြီ
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုဟာလက်စားမှုအလွဲသုံးစားလုပ်မှုနဲ့အဂတိလိုက်စားတဲ့အမှုနှစ်ခုမှာယုံကြည်မှုပြပြစေတဲ့ရာဇဝတ်မှုတွေအတွက်တန်တရားရှိခံနေရပါတယ်။မစ္စတာနတန်ယာဟုကိုလာနေချီဆစ်ဆေးမေးမြန်းနေကြတဲ့စုံစမ်းရေးမှုတွေကဒီအမှုမှာပတ်သက်နေသူတွေအနေနဲ့လူသိရှင်ကြားပြောဆိုဆွေးနွေးမှုတွေမလုပ်ရဆိုတဲ့တရားရုံးအမိန့်ကိုကြာသာပြင်းနေကရယူခဲ့ပါတယ်။ဒီစုံစမ်းမှုအပေါ်သတင်းမီဒီယာတွေမှာဖော်ပြမှုကိုကန့်သတ်နိုင်ဖို့ဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ယာဟုကတော့သူ့အနေနဲ့ဒဇုံတရားအမှားမလုပ်ခဲ့ဘူးလို့ညှင်းဆန်ထားပါတယ်။ဝန်ကြီးချုပ်ဖြုတ်ချဖို့ပြစ်မှတ်ထားခံရပြီးတော့အစိုးရပြောင်းအောင်ဆောင်ရွက်မှုတွေအထုတ်အထိပ်ရောက်နေခြင်းဖြစ်တယ်လို့သူ့ရဲ့ပြောခွင့်ရသူကကြာသာပြင်းတွေကကြေညာချက်ထုတ်ပြန်ပါတယ်။အမှုနံပါတ်1000လို့စည်းရင်းတက်ထားတဲ့အမှုမှာတော့အစ္စရေးဝန်ကြီးချုပ်ဟာသူ့ကိုထောက်ခံတဲ့တန်းကြွယ်တထေးကြီးတွေစီကနေတံမိုးကြီးရဲ့လက်ဆောင်တွေကိုမယူသင့်ပဲယူခဲ့တယ်လို့ဖော်ပြထားပါတယ်။အမှုနံပါတ်2000ကတော့ Yediot Arnot တင်းစာတိုက်ပိုင်ရှင်အာနွန်မိုဇက်စ်နဲ့စီးပွားရေးအပေးယူလုပ်ခဲ့တယ်ဆိုတဲ့အမှုဖြစ်ပါတယ်။အဲ့ဒီသတင်းစာထဲမှာနတန်ယာဟုအမြင်ကောင်းတဲ့သတင်းတွေပို့ပြီးဖော်ပြပေးဖို့အတွက်သူ့နဲ့ပြိုင်ဘက်အဓိကသတင်းစာအယောင်ကျစေမယ့်ဥပဒေတွေထုတ်ပေးမယ်လို့ဝန်ကြီးချုပ်ကအပေးယူလုပ်ကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အရင်အစ္စရေးဝန်ကြီးချုပ်တွေကလည်းအခုလိုမျိုးရာဇဝတ်မှုဆဲချက်တွေနဲ့စုံစမ်းစစ်ဆေးခံခဲ့ရပူပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆူမြတ်မွန်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတင်ရိုက်တင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းနှွားတပုတ်နဲ့စတင်ကြပါတယ်ဒီသတင်းပတ်ကုန်မှာကျင်းပမဲ့အရှိတောင်အာရှနိုင်ငံများအဖွဲ့ ASEAN နိုင်ငံခြားရေးဝန်ကြီးအစည်းအဝေးနဲ့တဆက်တည်းကျင်းပမဲ့အစည်းအဝေးတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်တဲ့အခါမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးဘလောက်ထိPRP ပြောဆိုလုပ်ဆောင်မလဲဆိုတာစောင့်ကြည့်နေကြပါတယ်။အာဆီယံအဖွဲ့ဝင်တွေအနေနဲ့ကုလသမဂ္ဂမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုဘယ်လောက်ထိလိုက်နာလုပ်ဆောင်နေသလဲဆိုတဲ့မေးခွန်းကလည်းရှိနေတာပါ။ဒီအခြေအနေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းစူးစီးတင်ပြထားပါတယ်
။ဖိလစ်ပိုင်မှာကျင်းပမဲ့အာဆီယံဒေသဆိုင်ရာအစည်းအဝေး ARF ကိုမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကိုဖိတ်ကြားခြင်းမပြုဖို့အမေရိကန်ကလိုလားပေမဲ့ဖြစ်မလာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဆူယုံနဲ့အစည်းအဝေးစပွဲမှာတခြားနိုင်ငံသားရဲ့ဝန်ကြီးတွေနဲ့အတူထိုင်ရတော့မှာပါဒီအချိန်နှင်းမှာမစ္စတာတီလာဆန်နဲ့မစ္စတာရီဆူယုံတို့တီးခြားတွေ့ဆုံကြမလားနျူကလ িয়ার နဲ့ဒုံးကျည်အရေးတွေကိုဆွေးနွေးကြမလားဆိုတဲ့မေးခွန်းတွေကထွက်လာတာပါဒါပေမဲ့လည်းမစ္စတာတီလာဆန်အနေနဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးနဲ့တီးခြားတွေ့ဆုံဖို့အစီအစဉ်လုံးဝမရှိဘူးလို့ဗိုလ်ထူးနေကတယ်လီဖုန်းကနေတဆင့်လုတ်တဲ့သတင်းစာရှင်းလင်းပွဲတွင်အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆူဇန်သွန်တန်ကရှင်းရှင်းလင်းလင်းပြောထားပါတယ်။အမေရိကန်ကစူးစမ်းလှုပ်ဆောင်နေတာကတော့မြောက်ကိုရီးယားအနေနဲ့သူတို့တွက်ချက်လှုပ်ဆောင်နေတာတွေပြောင်းလဲသွားစေဖို့ဖိအားပိုပေးနိုင်ရေးပဲဖြစ်တယ်လို့လည်းလက်ထောက်နိုင်ငံသားရဲ့ဝန်ကြီးသွန်တန်ကပြောပါတယ်
။ Basically what we're trying to do is galvanize this pressure and isolate North Korea so that it can
အခြေခံအဖြစ်ကျမတို့စ조사နေတာကဒီဖိအားကိုပို့တွန်းဖို့နဲ့မြောက်ကိုရီးယားကိုအထီးကျန်ဖြစ်အောင်လုပ်ဖို့ပါအဲ့ဒီကနေတဆင့်ဒီလက်နက်အစီအစဉ်တွေကိုလုပ်ဖို့조사နေတာကြောင့်ဘာအခွင့်အလမ်းတွေဆုံးရှုံးနစ်နာသွားတယ်ဆိုတာကိုသူတို့နားလည်ဖို့ဖြစ်ပါတယ်ဒါတွေကိုဆက်လုပ်နေတာမထိုက်တန်ဘူးဆိုတာမြောက်ကိုရီးယားအစိုးရနားလည်လာပြီးတော့ဘယ်လိုဆွန့်လွတ်မလဲနီလန်းကပါလဲဒီလိုဆွန့်လွတ်တာကနေဘာရလာဖို့မျှော်လင့်နိုင်မလဲဆိုတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းနဲ့အလေးအနက်ဆွေးနွေးလာဖို့ဖြစ်ပါတယ
်လက်ရှိအချိန်ထိတော့မြောက်ကိုရီးယားကဒီလိုအလေးနဲ့ပြောဆိုဆွေးနွေးခြင်းနဲ့အလားအလာမျိုးလုံးဝမတွေ့ရသေးဘူးလို့လည်းစူဇန်သွန်တန်ကပြောပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားပေါ်တန်ခတ်အရေးယူမှုတွေတော်များများချမှတ်ထားပြီးဒီတန်ခတ်အရေးယူမှုတွေတည်ရောက်မှုရှိအောင်နိုင်ငံတကာကဝိုင်းလုံးကြဖို့အမေရိကန်ကတိုက်တွန်းပြောဆိုနေတာပါ။အထူးသဖြင့်မြောက်ကိုရီးယားရဲ့အဓိကမာမေးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ပို့ပြီးတွန်းအားပေးလှုပ်ဆောင်ဖို့အမေရိကန်ကလိုလားပါတယ်။ဒါ့အပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမြောက်ကိုရီးယားနဲ့အနီးကဆက်ဆံရေးရှိထားတဲ့နိုင်ငံတချို့ရှိနေပြီးတော့အဲ့ဒီနိုင်ငံတွေကဘာမှလုပ်ကြတာမတွေ့ရဘူးလို့စင်ကာပူနိုင်ငံ Yusof Aishak Institute ကအရှိတောင်အာရှဒေသဆိုင်ရာအကြီးအကဲသုတေသီဒေါက်တာမဲလ်ကွန်ခုတ်ကပြောပါတယ
် Very clear that some Southeast Asian countries and ASEAN members have long standing and close relations with North Korea
အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမြောက်ကိုရီးယားနဲ့နှစ်ပေါင်းများစွာအနီးကဆက်ဆံရေးရှိထားတဲ့နိုင်ငံတွေရှိပါတယ်အထူးသဖြင့်ကမ်ဘောဒီးယားနဲ့လာအိုနိုင်ငံတွေဖြစ်ပြီးတော့အခုချိန်ထိအဲ့ဒီနိုင်ငံတွေအနေနဲ့ဆက်ဆံရေးကိုရှော့ချမဲ့မြင်သာတဲ့ရေးလက္ခဏာတွေမတွေ့ရပါဘူး။ဗီယက်နမ်ဟာလည်းမြောက်ကိုရီးယားနဲ့တမိုင်းနဲ့ချီတဲ့အနီးကဆက်ဆံရေးရှိခဲ့ပေမဲ့အမေရိကန်ကတိုက်တွန်းတဲ့အတိုင်း မကြသေးခင်ကပဲဆက်ဆံရေးကိုကန့်တတ်ခဲ့ပါတယ်ဒါပေမဲ့ကမ္ဘောဒီးယားနဲ့လာအိုတို့ကတော့ဒီလိုအရေးလက္ခဏာမျိုးလုံးဝမပြပါဘူ
းမြန်မာနဲ့မြောက်ကိုရီးယားကြားဆက်ဆံရေးကိုတော့ဒေါက်တာမဲခွန်းခုတ်ကထည့်ပြောမသွားပါဘူးဒါပေမဲ့လည်းအမေရိကန်အနေနဲ့တော့မြောက်ကိုရီးယားအပေါ်ထိရောက်တဲ့ဖိအားပေးရေးနိုင်ငံတကာအားကိုစူးစမ်းဆူဆောင်းတာမှာမြန်မာနိုင်ငံကိုလည်းမေ့မထားဘူးဆိုတာမြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဗျွန်းသိမ့်မကြသေးခင်ကပဲမြန်မာနိုင်ငံကိုလာရောက်ပြီးမြောက်ကိုရီးယားနဲ့မြန်မာအကြားဆက်ဆံရေးကိစ္စဆွေးနွေးခဲ့တာကပြနေပါတယ်အဲ့ဒီခီးစဉ်တွင်အထူးကိုယ်စားလှယ်ဂျိုးဆက်ဗျွန်းကမြန်မာနဲ့မြောက်ကိုရီးယားအကြားကြံနေသေးတဲ့ဆက်ဆံရေးတွေကိုဖျက်တောက်ဖို့တိုက်တွန်းခဲ့တယ်ဆိုတဲ့သတင်းတွေကလည်းထွက်ထားပါတယ်မြန်မာတာဝန်ရှိသူတွေကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအတိုင်းလိုက်နာလှုပ်ဆောင်မဲ့အကြောင်းအလင်းသိတယ်လို့ပြောဆိုထားတာတွေရှိပါတယ်ခင်ဗျာ
ကိုကြည်ရောသိတင်ပြခဲ့တာပါခင်ဗျာအခုဆက်လက်နားဆင်ရမှာကတော့ပါကစ္စတန်အစိုးရအနေနဲ့ Islamic ဆွေသွေးကြွဟာဂနီကွင်းရက်ကိုထိထိရောက်ရောက်မနှိမ်နှင်းဘူးဆိုရင်အမေရိကန်ကပါကစ္စတန်ကိုပေးနေတဲ့စီရေးထောက်ပံ့စရိတ်တန်90ကိုမပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်ဒီလိုလှုပ်ရန်လှုပ်လိုက်တဲ့အတွက်ကြောင့်မလို့ပါကစ္စတန်ဘက်ကအဲ့ဒီကွန်ရက်ပေါ်ဘလောက်အတိုင်းတာအထိအေးအေးဆောင်ရွက်မှုတွေလုပ်နိုင်ပါသလဲအမေရိကန်ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးမှာပါကစ္စတန်မပါဘဲအောင်မြင်နိုင်ပါသလားဒီ VOA သတင်းတော့နဇရနာဂါဖာရဲ့သုံးသက်ချက်ကိုမဆုမျက်မွန်ပြောပြမှာပါ
ပါကစ္စတန်အတွက်စီးရေးထောက်ပံ့စရိတ်ဒေါ်လာတန်90ကိုအမေရိကန်ကဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပါကစ္စတန်အစိုးရရဲ့အကြမ်းဖက်မှုစစ်ဆင်ရေးနဲ့အမေရိကန်ထောက်ပံ့မှုအပေါ်ပါကစ္စတန်စစ်တပ်မိခိုနေရတဲ့အခြေအနေတွေကိုပါကစ္စတန်နိုင်ငံထဲမှာဆွေးနွေးစရာဖြစ်ခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ကစစ်ဝင်တိုက်ခဲ့တဲ့2000ခုနှစ်ထဲကစလို့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်ကစစ်သွေးကြွအဖွဲ့တွေကိုနှိမ်နင်းပေးဖို့အတွက်ပါကစ္စတန်စစ်တပ်ကိုအမေရိကန်စစ်ရေးကူညီစရိတ်ပေးခဲ့တာဒေါ်လာဘီလီယံ30ရှိသွားပါပြီ။ဒါပေမဲ့အမေရိကန်ဘက်ကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ဟာဂနီကွန်ရက်ကိုပါကစ္စတန်ကကင်တွယ်နှိမ်နင်းခြင်းမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေဘက်ကဟိုးအရေအချိန်တော်တော်ကြာကြာတည်းကပြောနေခဲ့တာပါ။ပါကစ္စတန်ထောင်လန်းရေးနဲ့ဟာဂနီကွန်ရက်ဆက်နွယ်မှုရှိနေတယ်လို့လည်းတော်တော်များများကတန်တရားရှိပါတယ်။ဒီအဖွဲ့ကိုချေမုံအောင်အမေရိကန်ကငွေကြေးထောက်ပံ့မှုရပ်လိုက်ပေမဲ့ထိရောက်မှာမဟုတ်ဘူးလို့လေးလာသူတချို့ကပြောကြပါတယ်။နယူးယောက်မြို့အခြေစိုက်သတင်းတောက်ဂျာဟန်ဂီယာဟာထက်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
။ဒါအသက်ဆမ်းမဟုတ်ပါဘူး။ပါကစ္စတန်ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတော့အထောက်ပံ့တဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးရန်ပုံငွေပေးတဲ့နည်းလမ်းကိုအမေရိကန်ဆိုရလုတ်ခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီ။ဒီနည်းနဲ့အရင်ကမအောင်မြင်ခဲ့ဘူးဆိုရင်ဒီတစ်ခါမှလည်းအောင်မြင်မယ်လို့မျှော်လင့်လို့မရပါဘူ
းဝါရှင်တန်အခြေစိုက်အာဖဂန်နိုင်ငံရေးကျွမ်းကျင်သူဟာရှင်မဝါဒတ်တရားကလည်းပါကစ္စတန်ဘက်ကဟာဂါဒီကွန်ရက်ကိုစိတ်ပါလက်ပါနှိမ်နှင်းမှာမဟုတ်ဘူးလို့ဆိုပါတယ
်စစ်စည်းထောက်ပံ့မှုတွေကိုဖျက်လိုက်လို့ပါကစ္စတန်ဘက်ကဟာဂါဒီကွန်ရက်ပေါ်ထိရောက်ရောက်အရေးယူဆောင်ရွက်မှာမဟုတ်ပါဘူးဒီကိစ္စအတွက်ပါကစ္စတန်ဘက်ကရင်းနှီးထားတာလည်းနှစ်ပေါင်းမနည်းတော့ပါဘူးထရမ့်အစိုးရဘက်ကမောင်းသူမဲ့ drone ဂျင်တွေပို့သုံးတိုက်ခိုက်တာအိုဆမာဘင်လာဒင်ကိုဖမ်းခဲ့တော့ငါလို့အထူးတပ်ဖွဲ့စစ်စင်ရေးလုပ်ငန်းတွေတစ်ဖက်သက်ပို့တိုးလှုပ်လာမှမျိုးကိုတော့ပါကစ္စတန်ဘက်ကစိုးရိမ်နေပါတယ
်အမေရိကန်ဥဆောင်တဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲတွေမှာပါကစ္စတန်ဘက်ကပေးဆပ်မှုတွေများတယ်လို့ပါကစ္စတန်ဘက်ကတော့ပြောနေပါတယ်ဝေးလံတဲ့တိုင်းရင်းသားဒေသတွေမှာစစ်စင်ရေးတွေလုပ်ပြီးတော့အကြမ်းဖက်သမားတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကိုချေမှုန်းနိုင်ခဲ့တယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံတည်ငြိမ်လုံခြုံရေးအတွက်ပါကစ္စတန်အစိုးရရဲ့အကူအညီလိုတယ်ဆိုတာကိုတော့အမေရိကန်စစ်တပ်အကြီးအကဲတွေကအလေးထားပြောနေစေဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတိုက်နေတဲ့စစ်ပွဲမှာပါကစ္စတန်အကူအညီမပါရင်အမေရိကန်မနိုင်နိုင်ဘူးလို့အမေရိကန်ပူးတွဲတပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကဇူလိုင်လတုန်းကပဲပြောကြားခဲ့ပါတယ်။ပါကစ္စတန်မှာလောလောဆယ်အကြမ်းဖက်အဖွဲ့တွေနဲ့စစ်မျက်နှာပြင်တော်တော်များများဖွင့်ပြီးတိုက်ခိုက်နေပါတယ်။ပါကစ္စတန်တဲက IS စစ်သွေးကြွအဖွဲ့တွေကိုချေမှုန်းဖို့ခိုင်ဘာတူးဆိုတဲ့စစ်စင်ရေးကိုမကြာခင်ကပဲစခဲ့တာပါ။ဒါကြောင့်စစ်ရေးထောက်ပံ့မှုတွေဖြတ်တာကိုတော့လိုလားမှာမဟုတ်ဘူးလို့ပက်ရှွာမြို့အခြေစိုက်နိုင်ငံရေးသုံးသက်သူဟာဒင်ဟူစိန်ကပြောပါရယ်
။ပါကစ္စတန်စစ်တပ်ကစစ်စင်ရေးတွေလုပ်နေချိန်မှာထောက်ပံ့မှုတွေဖြတ်တောက်ခံချင်မှာမဟုတ်ပါဘူး။ထောက်ပံ့မှုတွေကိုခေါ်ဝေပေးတယ်ဖြတ်တောက်တယ်ဆိုတဲ့လုပ်ငန်းစဉ်တွေကရှုပ်ထွေးပါရယ်။ပါကစ္စတန်အနာပိုင်တွေအနေနဲ့ထောက်ပို့ရေးပိုင်ပြဿနာတွေရှိလာနိုင်ပါရယ်။အာဖဂန်နစ္စတန်မှာကြမ်းဖက်မှုတွေပိုဖြစ်အောင်အားပေးလာနိုင်ပါတယ်။တာလီဘန်တွေကိုအကြောင်းပြပြီးရုရှားတို့တရုတ်တို့ဘက်ကလှည့်ပြီးတော့အမျက်ထုတ်နိုင်ပါတယ
်။အမေရိကန်နဲ့ပါကစ္စတန်ကြားနားလည်မှုပိုရအောင်ဆွေးနွေးကြဖို့လိုတယ်လို့သုံးသပ်သူတချို့ကလည်းအကြံပေးနေကြပါတယ်။တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုနှဲပါနေတာကိုဖြေရှင်းဖို့လုပ်ရမယ်။အာဖဂန်နစ္စတန်နဲ့ဆက်ဆံရေးမှာလည်းပါကစ္စတန်ရဲ့သဘောထားကိုပြင်ဖို့လိုတယ်လို့နယူးယောက်မြို့အခြေစိုက်သတင်းတောက်ဟာတက်ကပြောပါတယ်ရှင်
။မဆုမျက်မွန်ပြောပြခဲ့တာပါ။နိုင်ငံတကာသတင်းတွေကိုဒီမှာခဏနာပြီးမြန်မာသတင်းလွှာတွေပဲတင်က
ြည့်ရအောင်ပါမြန်မာနိုင်ငံရဲ့အပြည့်အယံညီညာရေးပြီးပြည့်စုံဖို့ဆိုရင်တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုကပိုပြီးအရေးပါလာနေတယ်လို့ပြည်ပရောက်တိုင်းရင်းသားခေါင်းဆောင်တချို့ကသုံးသပ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့အပြစ်ခတ်ရစဲပြီးညီညာရေးပေါ်ဆောင်မှသာတနိုင်ငံလုံးညီညာရေးကိုဦးတည်နိုင်မှာဖြစ်တယ်လို့ပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါအစိုးရရဲ့ညီညာရေးကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ NCA မှလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာဩဂုတ်လ3ရက်နေ့ကတွေ့ဆုံခဲ့ကြပြီးတတိယအကြိမ်27ရာစုပင်လုံညီလာခံမတိုင်ခင်အကြိုညှိနှိုင်းဆွေးနွေးကြတာပါအစိုးရညီညာရေးကော်မရှင်အဖွဲ့ဟာညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့လည်းဩဂုတ်လ4ရက်ဒီကနေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းနေ့အတွင်းUNFC တပ်ပေါင်းစုထဲကနေလက်နက်ကင်အဖွဲ့တချို့နှုတ်ထွက်သွားတာကြောင့် UNFC အားနည်းလာတယ်ဆိုပေမဲ့ညဉ့်ဉန်းရေးဖြစ်စဉ်မှာတော့အရေးပါနေသေးပဲလို့ချင်းအမျိုးသားတပ်ဦး CNF ရဲ့ဒုက္ခတာဦးထန်နန်လျှက်နှံကမြင်ပါတယ
်အခုလက်ရှိကမြောက်ပိုင်းအဖွဲ့ပဲပြောပြော UNFC ပဲပြောပြောပြည်တော်စုညဉ့်ဉန်းရေးနဲ့ပတ်သက်လာရင်လက်နက်ကင်အဖွဲ့စီးမံနေများကအရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်ဘာလို့ဆိုတော့တပြည်လုံးညဉ့်ဉန်းရေးရောက်ဖို့ဆိုရင်အားလုံးပါဝင်တဲ့ငြိမ်းချမ်းရေးဖြစ်နိုင်ဖို့အတွက်ကျွန်တော်တို့ကဝိုင်းပြီးတော့စူးစမ်းရမှာဖြစ်ပါလား။ဒါပေမဲ့ချင်းကတ်တဲ့ပုံကတော့ NCA လမ်းကြောင်းအတိုင်းချင်းကတ်တယ်လို့ NCA လမ်းကြောင်းနဲ့မသွားသေးတဲ့အဖွဲ့တွေနဲ့လည်းသူတို့အလွတ်တဘောချင်းကတ်ပြီးတော့ဆွေးနွေးနေကြတဲ့အပိုင်းတွေဖြစ်ပါလား
။ UNFC အဖွဲ့ကို2011ခုနှစ်မှာမူလက12ဖွဲ့နဲ့ဖွဲ့စည်းခဲ့ပေမဲ့လက်ရှိမှာ9ဖွဲ့သာကျန်တော့တာပါ။NCA လမ်းကြောင်းနဲ့ပဲညီညာရေးဖြစ်စဉ်ကိုအကောင့်ထည့်ဖော်ဖို့အာတိသရှိထားတဲ့ UNFC အနေနဲ့ NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးခဲ့မယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ညီညာရေးကပြည့်ပြည့်စုံခြင်းမရှိသေးဘူးလို့အမေရိကန်နိုင်ငံ Los Angeles မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
် UNFC ငါဖွဲ့က NCA ရဲ့ policy အတိုင်းသူတို့ကတွားချင်တယ်အဲဒါပေမဲ့အခုက UNFC ကတောင်းထားတဲ့ကိုချက်ကိုမရသေးဘူးဆိုတော့သူတို့ဆက်ညှိနေကြတယ်ဒါပေမဲ့ MCA ကိုကြည့်တဲ့အခါမှာလက်မှတ်ထိုးပြီးတော့မှအကောင့်ထဲမပေါ်တာအများကြီးရှိတယ်ဆိုတော့က UNFC က MCA ကိုယုံပြီးတော့တဘောတူပြီးတော့မှလက်မှတ်ထိုးတာတောင်မှဒီမထိုးသေးတဲ့မြောက်ပိုင်းကဖွဲ့ကခုနှစ်ဖွဲ့ရှိနေတော့အငင်းချမ်းကြီးဆိုတာကတော့အလံဝေးသေးတယ် MCA ဖိုးယုံနဲ့ငင်းချမ်းကြီးကမရသေးဘူး
ညဉ့်ဉန်းရေးဖြစ်စဉ်မှာ UWSA ဝါတက်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကပါအပြည့်ရဲ့လက်မှတ်ထိုးနိုင်ဖို့ကိစ္စမှာတရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုပိုကြီးမှကြောင်းဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့တရုတ်ရဲ့ influence ဟာပမာပြမှာအများကြီးရှိတယ်ဒါကြောင့်မို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆိုလို့ရှိရင်တရုတ်ပြည်နဲ့အများကြီးဆွေးနွေးရမယ်လို့ထင်တယ်နောက်ပြီးတော့အခုလက်နက်ကင်တော်လှန်ရေးအဖွဲ့တွေနဲ့အဲ့ဒီတရုတ်အစိုးရနဲ့ကလည်းအရာနီးစပ်နေတယ်ဆိုတော့ဒီ NSF တဝက်မှာငင်းချမ်းကြီးရသွားအောင်ဆိုရင်တရုတ်ကအများကြီးကူညီပေးရမယ်လို့ကျွန်တော်ထင်တယ
်တရုတ်မြန်မာနယ်စပ်မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်တွေနဲ့အရေးကိစ္စမှာတရုတ်မြန်မာနှစ်နိုင်ငံအစိုးရတွေကြားသဘောတူညီမှုတွေရှိနိုင်တယ်လို့သုံးသပ်သူကတော့ CNF ဒုက္ခတာဦးထန်နန်ဟင်းထန်ဖြစ်ပါတယ
်မြောက်ပိုင်းအဖွဲ့ကလည်းဒီငင်းချမ်းကြီးကိုလိုလားတဲ့အဖွဲ့ပဲဖြစ်တယ်လीဒါကြောင့်သူညှိနှိုင်းပြီးတော့အဖြေရှာမှာပဲလေငင်းချင်းလှုပ်တဲ့ခါကျတော့ကိုကဖြစ်ချင်တာကြီးတစ်ခုတည်းကိုတင်းခံနေရင်တော့ဘယ်လိုလုပ်ဖြစ်နိုင်မလဲဒါပေမဲ့တရုတ်နိုင်ငံကကျွန်တော်တို့ငင်းချင်းမှာလွှမ်းမိုးစိုးကိုင်နိုင်မယ့်အနေအထားမျိုးလောလောဆယ်တော့မမြင်သေးပါဘူးဒါပေမဲ့တစ်ခုရှိတာကကျွန်တော်တို့ဗမာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးရလဲတရုတ်နဲ့ဆက်ဆက်တဲ့အတွက်ကြောင့်ဒီတိုင်းသာလက်နက်ကင်အဖွဲ့စည်းတွေရဲ့အရေးကိုလည်းတချို့ကိစ္စတွေမှာအစိုးရချင်းသဘောတူညီမှုယူထားတဲ့အချက်တွေလည်းရှိကောင်းရှိနိုင်တယ်လို့ကျွန်တော်တို့ထင်တယ်လေ
27ရာစုပင်လုံညီလာခံတတိယအကြိမ်ဆွေးနွေးပွဲတွေမကျင်းပခင်မှာအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့ချင်းမိုင်ဆွေးနွေးပွဲရလဒ်တွေကိုလာမယ့်ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာတင်ပြဆုံးဖြတ်ကြမှာဖြစ်ပါတယ်ခင်ဗျာပြည်ရတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမန္တလေးတိုင်းလေသမားတပိတ်စခန်းကိုကူညီခဲ့တဲ့တက်ကြွလှရှားသူခေါင်းဆောင်နှုတ်ဦးကိုဩဂုတ်လ4ရက်ဒီကနေ့မနက်မှာလာရောက်အဖမ်းခံဖို့အာဏာပိုင်တွေကဖမ်းဝန်းထုတ်ထားပါတယ်လ ဧသမားတွေတောင်းဆိုတဲ့အချက်နှချက်တွေကတိမ့်စည်းကံလေယာမြေပြန်လည်ရရှိရေးကိစ္စမှာမန္တလေးတိုင်းအစိုးရနဲ့သဘောတူညီမှုရခဲ့ပေမဲ့အဓိကအချက်ဖြစ်တဲ့ဖမ်းဆီးခံထားရသူတွေနဲ့အမှုရင်ဆိုင်နေရတဲ့တောင်းလေသမားတွေအားလုံးလူငင်းချမ်းသာခွင့်ပေးဖို့ဆိုတဲ့အချက်ကိုနှစ်ဖက်ညှိနှိုင်းလို့မရဘဲတပိတ်စခန်းကိုဇူလိုင်လကုန်ပိုင်းကအာဏာပိုင်တွေအကြမ်းဖက်ဖြိုခွဲခဲ့ပါတယ်။မန်အင်ဂျင်နိုင်ကအသေးစိတ်ကိုပြောပြမှာပါ
88မျိုးဆက်ចောင်းသားកောင်းဆောင်တွေလည်းဖြစ်မန္တလေးတိုင်းပฏิပခတွေအရေးစစ်ဆက်ညှိနှိုင်းရေးကော်မတီဝင်တွေလည်းဖြစ်တဲ့ကိုအောင်သူနဲ့ကိုစိုးထေးတို့နှစ်ဦးဟာဇူလိုင်လလည်းကစတင်ခဲ့တဲ့မန္တလေးကတည်င်းနှစ်ပတ်ကြာလယ်သမားတပိတ်စခန်းမှာကုညီပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လာရောက်အဖမ်းခံဖို့မန္တလေးရဲစခန်းကသူတို့နှစ်ဦးကိုမနေ့ကဖုန်းဆက်အကြောင်းကြားခဲ့ကြောင်းကိုအောင်သူက VOA ကိုပြောပါတယ
်။ဒီမန္တလေးအမှတ်တက်ရဲစခန်းရောဖုန်းဆက်တယ်ပေါ့နော်။မနေ့ကမနေ့ကဒီနေ့ကဒီနေ့မနေ့ပိုင်းကိုသူတို့ချီအရောက်လာခဲ့ပြီပေါ့။ဆိုတဲ့ခါကျတော့သူကတည့်ရက်သေးထားတည့်ရက်တော့မထားဘူးပေါ့။အဲဆိုတဲ့ခါကျတော့အရန်အုံးဒီအချိန်အရန်ဖိတ်တယ်ပေါ့နော်။မရောက်လို့ရှိလာခဲ့ဘူး။အဲလာဘူးဆိုလို့ရှိရင်သူတို့အနေနဲ့ဖားဝရန်ထုတ်ပြီးလိုက်ထားမယ်ဆိုတဲ့အခြေအနေကိုကသူကထုတ်ပြောသွားတာပါ။
ဒီမတိုင်ခင်မှာသူတို့ဘက်ကရဲစခန်းကိုတွားရောက်ဖမ်းခံခဲ့ပြီးမြန်လွတ်ပေးခဲ့တယ်လို့ဆိုပါတယ
်အမတ်တရဲစခန်းမှာတွားပြီးအဖမ်းခံပါတယ်အဖမ်းခံတယ်ဆိုရင်အပိုင်းကဘာလဲဆိုရင်ခါတော့သူတို့ကကျွန်တော်တို့ကိုအမတ်ကရှင်းခိုင်းတယ်ပေါ့နော်ကျွန်တော်တို့အမတ်ကဒီကနေကျွန်တော်တို့ဒါယုံတယ်ဒီယုံကြည်ဒီဥပဒေဒီရာစုဆောင်နေနဲ့ကျွန်တော်တို့ဒီလိုအပိတ်စခန်းချိုးတယ်ချိုးပြီးကျွန်တော်တို့တရားစွဲတယ်အဲ့ဒီဘုံမှာလည်းကျွန်တော်တရားရုံးအောင်လည်းကျွန်တော်တို့ရုံးကြည့်ရှိပြီးအဲ့ဒီတရားရုံးရောက်လို့ရှိရင်လည်းကျွန်တော်တို့ရင်းဖမ်းတာမဟုတ်ဘူးဆိုပြီးတော့အဲ့ဒီနေ့ကကျွန်တော်တို့အဖမ်းခံတုံးမှာကြတော့ဒီကအဆက်ကိုမြည်လိုက်ပါအောင်မယ်ဆိုပြီးတော့အဆက်ကိုရင်းပြီးတော့ကျွန်တော်တို့စီကံလာပြီးတော့ကျွန်တော်ပြန်လို့ရပြီဆိုပြီးတော့ကျွန်တော်တို့ပြန်ထွက်လိုက်တာ
အခုနောက်ဆုံးအချိန်ရဲစခန်းကအဖမ်းခံဖို့အကြောင်းကြားလာတာနဲ့ပတ်သက်လို့တော့လက်တလောတွားရောက်အဖမ်းခံဖို့မရှိပဲဩဂုတ်လ၈ရက်နေ့ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးနှစ်ပတ်လည်ပြီးတဲ့နောက်ဩဂုတ်လ၉ရက်နေ့မှာပဲရဲစခန်းကိုသွားဖို့ရှိကြောင်းကိုအောင်သူကပြောပါရယ်သူတို့နှစ်ဦးကိုငိမ့်စုစီပုံမှန်နဲ့တရားစွဲထားတယ်လို့ဆိုပါရယ်ဖမ်းဆီးခံထားရသူတွေနဲ့အမှုရင်ဆိုင်နေရတဲ့တောင်သူတွေအားလုံးလူငိမ့်ချမ်းသာခွင့်ပေးဖို့နဲ့သူတို့တင်းစီခံမြေယာရီပြန်ရဖို့အတွက်ယာနဲ့ချီတဲ့တောင်သူလေသမားတွေဟာဇူလိုင်လလယ်ကစပြီးမန္တလေးမြို့မှာတပိတ်စခန်းဖွင့်တောင်းဆိုခဲ့ကြတာဖြစ်ပါရယ်တောင်သူလေသမားတွေဟာသူတို့ဆန္ဒပြဖို့အတွက်သက်ဆိုင်ရာရဲ့ခွင့်ပြုချက်ကိုလည်းရယူခဲ့ကြောင်းကိုအောင်သူကပြောပါရယ်။မန္တလေးတိုင်းအစိုးရအဖွဲ့ကလည်းတပိတ်မှောက်တောင်သူတွေနဲ့ညှိနှိုင်းဆွေးနွေးရာမှာနောက်ဆုံး၃ချိန်မြောက်ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်ပါဝင်ပြီးနှစ်ဖက်ပြည်လဲရေးအပြန်အလှန်ဆွေးနွေးခဲ့ပါရယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်ခဲ့တဲ့ကိုအောင်သူကအခုလိုပြောပြပါရယ်။ဒီပထမ
ဆွေးနွေးပွဲတုန်းကတော့ခုနကလူငင်းချမ်းသာခွင့်ပေးရေးကိုလည်းသူတို့ကျင်းလာပါမယ်ဆိုတာကိုပြောခဲ့တယ်။ပြီးရဲ့အခါကျတော့မှကျွန်တော်အပြင်ကတစ်ခါပြန်ပြီးတော့ထပ်ဝိုင်းတဲ့အခါကျတော့မှမင်းကြီးဆန်းလာပြီးဒေဂျီကပြန်ပြီးနေပဲဆန်းလာလေဆိုပြီးတော့အနည်းခံနေရတယ်ပေါ့လေ။ကျွန်တော်တို့ရည်စစ်နဲ့ပြီးပေါင်းမှုဆိုတာကတော့သူတို့ကတိုင်တိုင်အဆင့်အထိသူတို့လိုက်ကြောမှုပြီးခဲ့တယ်။ဒီလိုမျိုးလို့ကျွန်တော်ကကျွန်တော်တို့အဓိကကျွန်တော်တို့တောင်းထားတဲ့တောင်းရည်ကိုဖန်ထားတာဖြစ်ပြီးလို့ဆိုတဲ့အချက်ကတော့ဒါပြီးအခုတည်းကတိုင်ဆက်ထားလို့မှာပဲ
တောင်သူတွေဘက်ကလည်းတရားဆွဲခံထားရတဲ့သူတွေနဲ့ဝရမ်းပြေးတောင်သူတွေကိစ္စပြေလည်အောင်ဖြေရှင်းမပေးမချင်းတပိတ်စခန်းကိုဆက်လက်ထားရှိသွားမယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဇူလိုင်လ29ရက်နေ့မှာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲနှိမ်နင်းခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနမီတာ32 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာဖြစ်ပြီးတိုင်းရင်သတင်းလွှာတင်ဆက်တဲ့အခါမှာတော့
ဒီမှာကိုရဲ့မသူအမြင်တွေသူရေးလို့တောင်းထုတ်တယ်ဆိုတဲ့ဟာမျိုးကတော်တော်လေးကိုစိုးရင်စရာအကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကတော့မြင်တယ်ပြီးတော့
တိုင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကိုနောက်ပိုင်းမှာနှาศင်ရပါမယ်အခုတော့နန်းနယ်ခင်အင်္ဂလိပ်သင်ခန်းစာကိုတင်ပြမှာပါ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A T E gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လည်းခေါ်ကြတာတော်တော်ရှိများသိက C R A S H E R crasher က C R A S H crash ဆိုတဲ့ဝါဟာရကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြက်စီးချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြက်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့် Scribe Clue ရဲ့လုံောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြက်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မမပါဘေးဖြောပြေးပွဲတွေကိုဝင်လာစသဖြင့်မှလည်းအသုံးပြုလာသလိုအခန့်ပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြတ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြတ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဒီဂျင်းတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီပွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crasher စာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အဲ့ခံပွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ပွဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုตั้วจี้ได้ตัวกูเบลูยีหน่นပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာရန်ပို့ချခဲ့တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ရပြီးခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာ H5N1 ကြက်ငှက်တုပ်ကွေးသတိပြုစရာအကြောင်းတင်ပြထားပါတယ်ဒဝင်းနဲ့ရန်ကုန်မြို့တွေကကြက်တချို့မှာ H5N1 ကြက်ငှက်တုပ်ကွေးစဖြစ်တာမို့အသက်အန္တရာယ်ကြီးလွန်းတဲ့ဒီကြက်ငှက်တုပ်ကွေးလူကိုဘယ်လိုကူးစက်နိုင်ပြီးဘယ်လိုကာကွယ်သင့်ပါတယ်လဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာဦးမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคดร.อมีนครับเนี่ยล่ะสิที่ H1N1 โลขอได้ที่ยาที่ตกกล้วยบ่เนาะเมียนมาနိုင်ငံมาซะဖြစ်ပြီးတော့ติดซ้อมหมดตะชู่ရှိနေတဲ့အချိန်မှာနောက်ပြင်းထန်တဲ့ตกกล้วยမျိုးซะဖြစ်တဲ့ H5N1 โลขอได้ที่แจ้งแห่ตกกล้วยอ่ะแลแจ้ดတွေมาที่อุทุทะဖြင့်ตะเวนเนี่ยยังกုံมาบ่เนาะซะတွေ့ล่ะอ่ะเราတွေ့อ่ะมาเลยเสียดีตะเวนมาဆိုလို့ရှိရင်แจ้ดแฉ่นเนี่ยมาดิถองเนี่ยฉีเนี่ยแจ้ดดิยังกုံมาဆိုလို့ရှိရင်ไอ้มวยแจ้ดดิบ่เนาะ အပြင်မှာထားတဲ့ချက်တွေဟာအကောင်20လောက်ဒီ H5N1 တွေ့တာကိုအတီးပြုတ်ထားတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီချက်တွေကဖြစ်တာကနေလူတွေကူးဆက်လာနေတဲ့အနေအထားပေါ့နော်ဘယ်လောက်ထိရှိလဲဆရာ
ဒီအခုရန်ကုန်ကပမာပြီမှာဖြစ်နေတာကအဲ့ဒီ H5N1 ကိုတော်တော်ကြောက်နေတယ်လူတွေလည်းတုတ်ကွေးတွေလည်းဖြစ်နေကြတာဟုတ်နော်အဲ့တော့တုတ်ကွေးဆိုတာအခုပြောလိုက်တော့ချက်တုတ်ကွေးဝက်တုတ်ကွေးဟာလူတုတ်ကွေးအခုလောလောဆယ်လူတွေပါဖြစ်နေတာက H5N1 ပေါ့နော်တယောက်နဲ့တယောက်နာတီချောင်းဆိုးကနေကူးနေကြတယ်အဲ့လိုပဲနာတော့ဝယ်မှာကြက်တင်မှာတကွေးတွေဖြစ်ကုန်ပြီအဲကြက်တွေလည်းသေကုန်ပြီပေါ့ဗျာသေကုန်တော့ချီမီမြှောက်ရတယ်လူတွေရှိတယ်အဲ့ဒီကနေမှမယန်းကုန်းမှာစပြီးတော့ဘုရားကအိမ်မွေးကြက်ကလေးတွေပေါ့တက်တင်ပေါ့တက်တက်ပမာကြက်ကလေးတွေပေါ့ဒီကြက်တွေမှာခုနသေပြီးတော့စစ်လိုက်တော့ H5N1 ကြက်တကွေးကတွေ့ပြန်ဟောအဲကြက်တကွေးနဲ့လူတကွေးနဲ့ဘယ်လိုကွာလဲပေါ့နော်ဒါကိုကျွန်တော်သဘောပေါက်ထားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကွာလဲဆိုတော့လေးရှင်းပြပေးပါလား
ကြက်တကွေးတွေကဟိုးတော့ကျွန်တော်တို့ဒီစောင်းခုမြက်တွေပေါ့နော်ကျေကွေရိုင်းနဲ့တောထဲမှာနေတဲ့ဒုမရှင်ဟိုပြန်ရချမှာနေတဲ့မြကြီးတွေကနေပြီးတော့เนาะသူတွေထူပြတဲ့နေရာကိုဝင်လာကြအဲ့တော့ဒီခိုးတွေကိုကုဆက်တယ်ကြက်တွေကိုတူပဲသူတို့မှာပါလာတဲ့တုပ်ကွေးပေါ့เนาะကျွန်တော်1959ခုနှစ်တည်းကစကော့တလန်မှာစပြီးတွေ့တယ်လို့ကျွန်တော်ပြောတယ်အဲ့ဒီကနေမှ2004ခုနှစ်မှာအာရှက H5N1 ကြက်တွေအာရှက်ဗီယက်နမ်ကမ္ဘောဒီးယားဗမာပြည်မှာလည်း2006ကနေ2016ဒီကိုအဲ့လိုမျိုးကြက်တုပ်ကွေးတွေကျွန်တော်၈ချိန်လောက်ကျွန်တော်တို့ဖြစ်တာလေးရှိခဲ့တယ်ကျက်တွေမှာတူကွေးဖြစ်တယ်သူတို့လည်းနာချီရဲချောင်းဆိုးတယ်ပေါ့နော်ရှိတွေပါတယ်ပေါ့နော်အဲဒါကကျက်မှာဖြစ်တဲ့တူကွေးအဲကျက်တူကွေးဖြစ်ရင်ကျက်တွေမှာကူးဆက်တာကျက်တွေငှက်တွေဘဲတွေနောက်ကကျွန်တော်ခိုးတွေပေါ့နော်တခါခိုးတွေကနေပြုတ်ကျပြီးတော့သေပြီးတော့စစ်လိုက်တော့အဲဒါမှုတွေလည်းကျွန်တော်တို့ဖြစ်ကြတာရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီကနေပြီးတော့ဒီလူကိုကူးနိုင်တဲ့အနေအထားကဘယ်လောက်ရှိလဲဆရာကြီ
းအခုအဲ့ဒါကအင်ပရန်ရှားပါတယ်ရှားပါတယ်ကဘာပေါ်မှာကျွန်တော်တို့ဒီ2003ခုနှစ်အစင်းရပေါ့နိုင်ငံပေါင်း15နိုင်ငံမှာကျွန်တော်တို့ဒီလူကိုကူးဆက်တဲ့ case ပေါင်းကအများဆုံး900ပတ်ဝန်းကျင်လောက်ပဲရှိတယ်။ဒါပေမဲ့ပြဿနာပါလေအဲ900မှာ385ယောက်ကသေသွားတယ်ဆိုတော့သေပြောက်နှုန်းက60ရာခိုင်နှုန်းရှိနေတယ်။အခုကျွန်တော်တို့ဒီဖြစ်နေတဲ့ဒီလူတုပ်ကွေးက H1N1 ကသေနှုန်းက10ရာခိုင်နှုန်းပဲပြောထားတယ်။အဲ့ဒါကြောင့်ကျွန်တော်ကအင်မတန်တော့အရေးကြီးတယ်။ဒါပေမဲ့လောလောဆယ်ရန်ကုန်မှာပေါ့နော်အဒီကုနာတဝယ်မှာလူကိုကူးတာမတွေ့သေးဘူး။ဒါပေမဲ့အရင်ဆုံးကဗမာပြည်မှာလူကိုကူးခဲ့တာတယောက်တွေ့ခဲ့ဘူးလေ။အဲ့လူကလည်းအသက်ရှင်သွားတယ်ဗျာနော်အဲ့တော့ကျွန်တော်ဒါတိုနေ1000နဲ့ကျွန်တော်6ခုနှစ်လောက်ကအဲ့တော့လူတွေမကူးဆက်ဖို့တော့အရေးကြီးတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလူဒီချက်တင်မှာဖြစ်ပြီဆိုရင်လူတွေမကူးအောင်ပေါ့ဆရာနော်ဒီကူးပုံကူးနည်းလေးကိုစပြီးတော့ရှင်းပြပေးပါလား
အဓိကဒီမှာကကျွန်တော်ဒီအခုဖြစ်နေတဲ့လူတုပ်ကွေးနဲ့တော့မတူဘူးပေါ့လေဒီကချက်တင်မှာခုနအပြက်အရှင်ပဲဖြစ်မယ်ချက်သေးရင်ပဲဖြစ်မယ်ချက်တင်မသေးခင်မှာချက်တည်းကစပြီးချက်ဥပုံစံချက်ဥလေးကမာရန်ပြော့နေပြီဒီချက်တည်းကလည်းနှာရီချမယ်ချောင်းဆိုးမယ်အဲ့ဒီကဂရီးကြိုင်နဲ့ရိုင်ပြီးလဲချမယ်အစာမစားဘူးဝါနေသွားတယ်ပြင်းထန်လာသူတို့ရဲ့အမောက်တူပါလို့လေခါလိုက်လို့နီးနေမဲ့ဆိုခရမ်းရောင်တွေဖြစ်လာတယ်အဲအဲ့လိုမျိုးဖြစ်လာတယ်ဆိုဒီချက်တွေအများကြီးသေပြီပေါ့နော်အဲ့တော့အဲ့ဒီချက်ကနာနေတဲ့ချက်ကိုသွားကင်မယ်သူဒီမျိုးကုနာတော့သေသွားတဲ့ချက်တွေကိုကင်တွယ်မယ်ဆိုလို့ရှိရင်ကင်တွယ်မှုကနေပြီးတော့လူကိုကူးဆက်တာပဲအခုကလူရဲ့နှာခေါင်းထဲရောက်မယ်ပါညာပေါ့နော်အဲ့တော့ဒါကူးဆက်တာလည်းအမတန်ရှားပါတယ်လူချက်တွေမှာပဲဖြစ်ပြီးတော့လူကိုမရောက်သေးဘူးပေါ့ဒါပေမဲ့ဖြစ်လာလို့ရှိရင်လူကိုကူးဆက်တယ်ဒီချက်တွေကိုကင်တွယ်မိလို့ရှိရင်လူကိုကူးဆက်နိုင်တယ်ဒီအသားတွေကိုစားလို့ကူးတာမဟုတ်ဘူးဒါမှမဟုတ်ကျွန်တော်ကဒီသားကိုချက်လိုက်မယ်80ဒီဂရီနဲ့ကြက်သားပူပစ်လိုက်မယ်ဆိုရင်ဒီပိုးတွေကသေသွားမယ်ပေါ့နော်အဲ့တော့ကကြက်ဟိုကင်တွေလို့ကျွန်တော်ဖြစ်လာတာအဲ့ဒါကြောင့်ကျွန်တော်ကဒီအနီးနားတဝိုက်တဲ့ကင်တွေမှာဆိုးလို့ဒီကြက်တွေကိုကျွန်တော်အကုန်လုံးတတ်ပစ်တယ်မြေမြုပ်ပစ်တယ်မီးချို့ပစ်တယ်အဲ့လိုမျိုးလုပ်ကြရတာပေါ့
ဟုတ်ကဲ့ဆရာဒီလူချင်းရောကုနိုင်လားဆရာ
လက်ရှိကဘာပေါ်မှာဒီ H5N1 နေပြီးတော့လူကိုကူးလာတာတော့ရှိတယ်ဒါပေမဲ့လူချင်းကူးတာကျွန်တော် case တစ်ခုမှမတွေ့သေးဘူ
းဟုတ်ကဲ့ဆရာကုနိုင်
ဘူးစနေရတော့အဓိကတော့ဒီကြက်တွေကိုကင်တွေမီးလို့ပါပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကင်တွေမီးလို့ကူးဆက်တာနေပြီးတော့ကာကွယ်နိုင်မှုအတွက်ဆရာရင်ခုနကဒီချက်တွေကိုမြင်မြုပ်လာတက်ပြစ်တာအပြင်တခြားရောဘာတွေလုပ်နိုင်တယ်လဲဆရာ
။လော့စီကတော့ကျွန်တော်ကစောင့်ကြည့်တာပါလေဒီနောက်ချက်ခံနေမှာဒီပိုးများရှိနေမလားပေါ့နော်။အဲ့လိုရှိမယ်ဆိုတော့ကျွန်တော်ကဒီချိုးချက်ခံနေကိုကြိုတင်ပြီးတက်ပြစ်တာကြောင်ရှိရနိုင်ငံတော်တော်များများလည်းအဲ့လိုလုပ်ခဲ့တယ်ပေါ့နော်။အဲ့တော့အဓိကကဒီချက်တွေကိုကင်တွယ်မယ်ဆိုရင်ကျွန်တော်တို့ဒီကနေ့မှ PPE ဆိုတဲ့ဝတ်စုံကြီးနေတယ်ပေါ့နော်။ဟိုနေလက်အိတ်တွေအဲ့အဲ့ဒါမျိုးနဲ့ကျွန်တော်ကကင်တွယ်ရမယ့်ပုံစံမျိုးတွေရှိတယ်။ကာကွယ်ဆေးနဲ့ကျွန်တော်တို့ထူတာအခုကဘာမှာစမ်းသက်တဲ့အဆင်ပဲရှိသေးတယ်။ကာကွယ်ဆေးကမသေးကြသေးဘူးပေါ့နော်။အခုကျွန်တော်တို့ H1N1 ကတော့ကာကွယ်ဆေးတွေရှိတာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကာကွယ်တဲ့ဂျာရရပဲပေါ့နော်။ယောဂဖြစ်လာခဲ့ရင်ဆရာကြီးကြိုတင်သိရှိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ
။ဒီတုတ်ကွေးဆိုတဲ့အတိုင်းတုတ်ကွေးလက္ခဏာတွေပေါ့။လူကိုကုဆက်ပြီးဆိုရင်ခုနဖျားမယ်၊မီးမလဲဖြစ်မယ်၊ချောင်းဆိုးမယ်၊လက်ပင်းနာမယ်၊ကြားတွေကြိုက်ခင်းမယ်ပေါ့။သူကတော့အိုက်နာလာတွေ၊ရင်ပတ်အောင်နာတွေ၊ဝမ်းသွားတာတွေဖြစ်လာနိုင်တာပေါ့နော်။ရောအရေးကြီးလို့ပြင်းထန်တယ်ဆိုလို့ရှင်တော့ရင်ကျက်တာတွေမောတာတွေနောက်အသက်ရှင်မွားလို့နမူနီးယားဝင်တာတွေနောက်ဆရာဝန်တွေပြောတဲ့ ARDS ဆိုခေါ်တဲ့ရ ူတွေရဲ့တခါတဲ့အသေးအတန်အသက်ရှူကြက်မောပြီးတော့နော်အဲ့ဒီကနေမှစိတ်ချောက်ချားတဲ့အာယုံရောဝေနာတွေခံစားရမယ်တက်တာချက်တာတွေဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်တဲ့လက္ခဏာတွေပေါ်လာရင်တော့စေယုံအမြဲဆုံးပြတင်တော့ပါဆရာနော်အဲ့ဒီခါကျတော့ဆရာရင
်
ဒ
ီ
ကုသမှုအနေထားဘယ်လိုရှိလဲဆရာ
ကုသတာတော့နိုင်ငံတကာမှာခုနပြောလို့ပေါ့နော်သေနှုန်းကအများများတယ်လို့ပြောတယ်60ရာခိုင်နှုန်းပေါ့ ICU တွေမှာထားပြီးတော့တခြားအကွင်းကားတွေမပြည့်စည်အောင်ကြည်ဓာတ်တွေဗိုင်းရပ်စ်သေတဲ့ဆေးတွေပြီးတာတွေတော့ကျွန်တော်ကုပါတယ်အဲ့ဒီအထူးသဖြင့်ကတော့ကလေးတငယ်တရှိရဲ့လူတွေရောဂါခံရှိရဲ့လူတွေဖို့တော့ပို့ပြီးပြုဆိုင်ရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကြက်ငှက်တကွေဖြစ်လာနေတာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လား
အခုလူတွေစိတ်ပူနေကြတာကဒီဗိုင်းရပ်စ်ကတကွေးဗိုင်းရပ်စ်တွေပေါ့နော်အထူးသဖြင့်ဒီအီအိုစုမှာပါတဲ့ဗိုင်းရပ်စ်တွေပေါ့နော် HJN နေနဲ့တွဲခေါ်တဲ့ဗိုင်းရပ်စ်တွေအကုန်လုံးကမျိုးရိုးဗီဇတွေအများအားပြောင်းလဲနေတယ်အဲ့တော့ပြောင်းလဲနေတော့စိတ်ပူတာကအခုတက်ရှိဖြစ်နေတဲ့တကွေး H1N1 နဲ့အခုကြက်တကွေး H5N1ဒီဗီဇနှစ်ခုပြောင်းပြီးတော့လူအများကူးဆက်လာခဲ့တဲ့လူတွေတော်တော်ဒုက္ခရောက်မယ်ပေါ့အဲ့ဒါကတော့စိတ်ပူလားရှိတယ်အဲ့တော့ဒရိုးစီရောအနေထားမှာဒီ H5N1 ကြက်တုပ်ကွေးကလူကိုဘာမှကြီးမှမကူးသေးပါဘူးကူးမလာအောင်တော့စောင့်ရှောက်အောင်ပဲဒါကြောင့်ပြိဿံတွေအခုဒီကြက်တွေငှက်တွေခိုးကြက်စင်တွေခိုးတွေအစာကြီးကန်းနေအစာပေါ့ဗျာအဲ့လိုကြည်လာခဲ့တော့တခုခုများဖြစ်လာခဲ့ရင်တဆင်ရတာနားတွေကိုသတင်းပို့ပါအဲ့ဒီကနေမှလူတွေမကင်တွေပါနဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းမေးမြန်းတင်ဆက်သွားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရပါခင်ဗျာ။လာမယ့်စနေညတရိုက်လေလံအစီအစဉ်မှာပါအကြောင်းတွေဆွေးနွေးမှာပါလဲ
။ဒေါရရှင်များရှင်။အခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးကိုပြင်ဆင်ရေးလွတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်။ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှန်66ကကြီးပြင်သင့်သလားဖျက်သင့်သလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စင်ကကြိုဆိုပါရစေ။
နောက်ပြန်စနေညဗီယိုတိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုကတော့တိုင်းရင်သတင်းလွှာကိုနားဆင်ရပါမယ်။ထိုင်းအခြေစိုက် BNI 1.0 ဒေါ်သားတွေကစူးစီးတင်ဆက်ထားတာပါ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI 1.0 ဒေါ်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မန်းယူတောင်တန်းမှာအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့ရိတ်ခါထုတ်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနေသိမ်းဆီးရမိခဲ့ပါတယ်။ကရင်ပြည်နယ်ဣတုဒ္ဓစစ်ဆောင်စခန်းမှာနေထိုင်သူတွေအတွက်ရိတ်ခါအကူအညီဆက်ပေးဖို့ KNU ကတောင်းဆိုထားတဲ့ဆိုတာနဲ့စကိုင်းတိုင်းဒေသကြီးပြည်တော်စုတိုင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပညာသင်ကြားနေတဲ့ချင်းကြောင်သားစလိုက်နင်ထွန်းဟာနိုင်ငံရေးအမှုနဲ့ကျောင်းထုတ်ခံလိုက်ရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မေယူတောင်တန်းကသင်္ကန်းနဲ့တောင်မှာအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့ရိတ်ခါတွေအသင့်စားသုံးနိုင်တဲ့ရိတ်ခါထုတ်တွေကိုဇူလိုင်လကုန်ပိုင်းမှာတင်စီရမိခဲ့ပါတယ်။ဇူလိုင်လ29ရက်နေ့ကမေယူတောင်ကိုခရုရှာသွားရာကနေပျောက်ဆုံးသွားတဲ့ရသေးတောင်မြို့နယ်ချွပြင်ကျေးရွာသားမောင်တန်းသေးကိုရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရှာဖွေရာကနေအခုလိုအကြမ်းဖက်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့အသုံးဆောင်ပစ္စည်းတွေကိုတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ပြောဆုံးနေတဲ့မောင်တန်းသေးကင်ဆောင်တဲ့လေးကွာနဲ့အလွဲ့အိတ်တွေကိုအခုတွေးရှိတဲ့တဲတွေအနီးမှာတွေးရှိပေမဲ့မောင်တန်းသေးကိုတော့မတွေးရသေးဘူးလို့ဒေသခံတွေကပြောပါတယ် လွန်ခဲ့တဲ့ဇွန်လ21ရက်နေ့ကလည်းမောင်တောမြို့နယ်တောင်ပိုင်းကင်းချောင်းကျေးရွာအထက်မေးယူတောင်တန်းမှာအကြမ်းဖက်သမားတွေခိုးလုံနေတဲ့လှိုင်ကောင်းတစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်ရှင်းလင်းခဲ့လို့အကြမ်းဖက်သမား3ဦးကိုအသေးမိပြီးတင်းနှက်တက်ရာမှာအုံပြုတဲ့တစ်သားတနက်20ကျော်ပဲအိတ်100ကျော်နဲ့ဆန်အိတ်တွေရမ်းမုံတွေနဲ့လက်ဆက်ဝါယာကြိုးတွေကိုတင်စီရမိခဲ့ပါတယ်
ကရင်ပြည်နယ်ဖားပုံခရိုင်တွင်းကအီတူသစစ်ဆောင်စခန်းမှာလာမယ့်စက်တင်ဘာလမှာနိုင်ငံတကာကူညီပေးရေးဖွဲ့တွေကနေစန္ဒရိတ်ခါကူညီတွေဖြတ်တောက်သွားမှာဖြစ်လို့စစ်မှန်တဲ့ငြိမ်းချမ်းရေးမရခင်ကာလမှာအကူအညီဆက်ပေးဖို့ KNU ဖားပုံခရိုင်ကနေတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်တွေကိုဇူလိုင်လ25ရက်နေ့ကဖားပုံခရိုင်အလို့မှုဆောင်ကော်မတီတွေနဲ့ကရင်ရဖက်ဖွဲ့စည်းတို့ညှိနှိုင်းဆွေးနွေးမှာဆွေးနွေးခဲ့ကြတာပါ။နိုင်ငံတကာလူရှင်တွေအနေနဲ့ဒုက္ခသည်ရေးဆောင်ရွက်တဲ့အခါမှာနိုင်ငံရေးဖြစ်သူမှုကိုခြေခံပြီးတော့နိုင်ငံရေးငြိမ်းချမ်းရေးအမခံချက်မရှိခင်ကာလမှာနေရပြန်ဖို့တာတွေမလုပ်ဖို့ကိုလည်းအဲ့ဒီထုတ်ပြန်ချက်သက်မှာဖော်ပြထားပါတယ်။ဤတုထစစ်ဆောင်စခန်းကို2006ခုနှစ်ကဖွင့်လှစ်ထားပြီးလူဦးရေ3000ရှိပြီးတော့အခုနှစ်စွန်လမှာလည်းအကူအညီပြသတော့မဲ့အခြေအနေကြောင့်မိမိတို့အစီအစဉ်နဲ့လူဦးရေတရားခန့်နေရပြန်သွားခဲ့ပါတယ်
။မြန်မာတပ်မတော်ကနေမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့ဖမ်းဆီးထိန်သိမ်းထားတဲ့ကချင်ခရိယံအသင်းတော်ကဓမ္မဆရာနှစ်ပါးအမှုကိုစီရင်ချက်ချဖို့ရုံးချင်းထားပေမဲ့တရားလိုဖက်ကပြက်ကွက်မှုကြောင့်နောက်ထပ်ရက်ချင်းလုတ်ခဲ့ရပါတယ်။အသက်65နှစ်ရှိတဲ့အသင်းထောက်ဒွမ်ဒော့နောင်လတ်နဲ့အသက်35နှစ်ရှိတဲ့ဓမ္မဆရာလန်ကျော်ကမ်ဆိုင်ကိုမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်အပြင်လိုင်စင်မဲ့ဆိုင်ကယ်ပိုင်ဆိုင်မှုသွင်းကုန်ထုတ်ကုန်ပုံမှန်ရှစ်တွေနဲ့တရားစွဲဆိုခဲ့တာကိုဇူလိုင်လ26ရက်နေ့ကလာရှိုးတရားရုံးမှာရုံးချင်းခဲ့တာကိုပြက်ကွက်ခဲ့တာဖြစ်တယ်လို့ KBC မုံမောင်ဆုံးနဲ့အတွင်းရေးမှူးဆရာဇော်ရာကပြောပါတယ်နောက်ထပ်ရုံးချင်းကိုတော့အောက်ဂုလ9ရက်နေ့မှာထပ်မံပြုလုပ်မှာဖြစ်ပါတယ်။တင်းထောက်ဆရာနှစ်ပါးကို2016ခုနှစ်ဒီဇင်ဘာလ24ရက်နေ့ညဘက်မှာမုံကိုစစ်ပြူဟာကဖမ်းဆီးခဲ့ပြီးမတရားအသင်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ
်။ ICA ပြည်ချက်လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSC တပ်ဖွဲ့ဝင်နှူးကိုမြန်မာတပ်မတော်ကလည်းဖမ်းဆီးထားတာတပတ်ကျော်ကြာခဲ့ပြီမဲ့ပြန်လည်လွတ်မြောက်လာတာမရှိသလိုတပ်မတော်ဘက်ကလည်းဖြေကြားတာမျိုးမရှိဘူးလို့တောင်ကြီးဆက်ဆံရေးရုံးတာဝန်ခံသူပူမူကြီးဆိုင်ဦးကပြောပါရယ်။တောင်ပိုင်းရှမ်းပြည်တပ်မတော်စစ်ဖွဲ့ဝင်ဦးကိုဇူလိုင်လ25ရက်နေ့ကမိုင်းပူးလုံဒေသကျိန်ဟင်းကျေးရွာမှာအရောက်ဝတ်နဲ့ဈေးဝယ်နေစဉ်အတွင်းတပ်မတော်ကလည်းဖမ်းဆီးသွားခဲ့တယ်လို့ RCSF ဘက်ကပြောပါရယ်။RCSF ဖွဲ့ဝင်ဦးကိုဖမ်းဆီးသွားတာဟာ NCA ပြည်ရစာချုပ်ကိုတပ်မတော်ဘက်ကချိုးဖောက်လာဖြစ်တယ်လို့ RCSF ဘက်ကပြောပါရယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာဆိုရနဲ့ NCA ပြည်ချက်လက်မှတ်ရေးသိုးထားပြီးမဲ့မြန်မာသမတော်နဲ့စီရေးပဋိပက္ခဖြစ်ပွားနေတဲ့အချိန်ဒီမှာရှိနေပါတယ်
။ရှမ်းပြည်နယ်အတွင်းအမျိုးသမီးတွေနဲ့ဒေသခံလူထုရင်ဆိုင်နေရတဲ့ငြိမ်းချမ်းရေးစစ်မှတ်ဖြစ်ပွားရေးလူငယ်နဲ့မူရစေဝါကိစ္စအပါအဝင်အခက်အခဲ9ရပ်ကိုဖြေရှင်းပေးဖို့နိုင်ငံတော်အစိုးရစီကိုရှမ်းပြည်နယ်ကအမျိုးသမီးကြီးများအဖွဲ့ကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်။ဇူလိုင်လ31ရက်နေ့ရက်စွဲနဲ့ပေးပို့ခဲ့တာပါ။ငြိမ်းချမ်းရေးမူရစေဝါတဘာဝပဝင်းကျင်ရေယာကိစ္စမျိုးဆက်သစ်လူငယ်များအရေးယဉ်ကျေးမှုအမွေအနှစ်အဆရှိတဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းစာမှာဖော်ပြထားပြီးဖြေရှင်းဖို့နည်းလမ်းတွေကိုပါအစိုးရရဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုအကြံပြုထားပါတယ်ဒီအိတ်ဖွင့်ပေးစာပေးဖို့အတွက်ရှမ်းပြည်တွင်းဒေသအသီးသီးကအသက်60ကျော်အရွယ်အမျိုးသမီးကြီးများစုပေါင်းဖွဲ့စည်းထားတဲ့ရှမ်းပြည်နယ်ကအမျိုးသမီးကြီးများအဖွဲ့ The Senior Women of Shan State SWSS အဖွဲ့ဝင်30ကျော်ဟာဇူလနောက်ပိုင်းကတောင်ကြီးမြို့မှာပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြရမှရရှိလာတဲ့ဆုံးဖြတ်ချက်တွေဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစကိုင်းတိုင်းဒေသကြီးစကိုင်းမြို့အုံတော်ကျေးရွာမှာဖွင့်လှစ်ထားတဲ့ပြည်တော်စုတိုင်းသားလူငယ်များစွမ်းရည်ဖွံ့ဖြိုးရေးဒီဂရီကောလိပ်မှာပညာသင်ကြားနေတဲ့ချင်းကျောင်းသားတဦးဖြစ်တဲ့ဆလိုင်းနေထွန်းဟာနိုင်ငံရေးနဲ့မကင်းရှင်းမှုဆိုပြီးဇူလိုင်လ28ရက်နေ့ကကျောင်းထုတ်ခံလိုက်ရပါတယ်။ဒီအကြောင်းကိုတော့ကိုဆလိုင်းကစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ပြထားပါတယ်။
စကိုင်းကောလိပ်ကဒုတိယနှစ်ကျောင်းသားဆလိုင်းနေထွန်းဟာလူမှုကွန်ရက်ဆာမြင့်နှံပေါ်မှာနိုင်ငံရေးစာတွေရေးသားတယ်ဆိုပြီးဇူလိုင်လ28ရက်နေ့မှာကျောင်းထုတ်ခံရတာဖြစ်တယ်လို့ဆလိုင်းနေထွန်းကပြောပါရယ်
တို့နေရည်ရဲ့အဲဒီကျောင်းမှာဝင်တော့ပါတီနိုင်ငံရေးကျင်းရှင်းရမှာလို့ပြောရတယ်။ဒါပေမဲ့ကျွန်တော်ကနေရည်ရဲ့ပါတီနဲ့ပြည်ပါတီမှာဝင်ထားတယ်မရှိဘူး။နေရည်ရဲ့အမျိုးသားနိုင်ငံရေးကျွန်တော်ကလုတ်သွားတယ်မဟုတ်ဘူး။ဆိုင်လေးလာတယ်ဖတ်တယ်ပြီးဒီလိုမျိုးအဲ့လို online Facebook ပေါ်လို့ကျွန်တော်တစ်ဖက်မြင်လို့သားဆိုပြီးအဲ့အကောက်ကနေကျွန်တော်အဲ့ဒီဖတ်ထားတဲ့အာပြီးရင်ဖြစ်ပြနေရသေးတယ်သုံးသပ်တဲ့ဝေဖန်လို့အဲ့လိုပဲကိုယ့်အကူလေးနိုင်ငံရေးလုတ်လို့လည်းမချင်ဘူး။အဲ့လိုကိုယ့်ရဲ့ဝေဖန်သုံးသပ်ချက်ကိုလည်းသူများတည်ရှိခြင်းအဲ့လိုမျိုးကမဲ့တို့ရတို့နိုင်ငံရေးလုပ်ကြဆိုပြီးခုထုတ်လိုက်တယ်
။တိုင်းသားလူမျိုးပေါင်းစုံတက်ရောက်ပြီးចောင်းသားပေါင်း800ကျော်တက်ရောက်နေတဲ့စကိုင်းကောလိပ်မှာចောင်းသားចောင်းသူတွေအနေနဲ့ပါတီနိုင်ငံရေးကင်းရှင်းရမယ်လို့သတ်မှတ်ထားပါတယ်။ဆလိုက်နေထွန်းကတော့မိမိကိုမိမိနိုင်ငံရေးလုပ်စေလို့မယူဆကြအောင်အခုလိုចောင်းထုတ်ခံရတဲ့ပုံမှာစိတ်မကောင်းဖြစ်မိတယ်လို့ပြောပါတယ
်။နိုင်ငံရေးထုတ်ကြလဲမို့ဘူးလိုင်းပုံမှာဒီလိုရေးရုံနဲ့ចောင်းထုတ်ခံရဆိုတော့စိတ်မကောင်းလို့ဖြစ်ပြီး
ချင်းမျိုးရဒီမိုကရက်တစ်ပါတီသွေးမှုဖွဲ့ဝင်တူဖြစ်တဲ့ဆလိုက်မျိုးချစ်ကတော့ဒီမိုကရေစီကြည်သုံးတဲ့နိုင်ငံမှာဒီလိုကိစ္စမျိုးဟာလက်ခံနိုင်စရာမရှိသလိုချုပ်ရင်ချင်းမရှိလွတ်လွတ်လပ်လပ်ကြောင်သက်ခွင့်ပြန်ပေးသင့်တယ်လို့ပြောပါတယ
်ဒီမိုကရေမှာသူ့အမြင်နဲ့သူ့ရေးလို့ကြောင်ထုတ်တယ်ဆိုတဲ့ဟာမျိုးကတော်တော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကတော့မြင်တယ်ပြီးတော့အဲ့ဒီဟာလေးကဒီမိုကရေစီကြည်သုံးတဲ့နိုင်ငံမှာဆိုတော့ဒါကိုလုံးဝလက်ခံနိုင်တဲ့ကိစ္စမျိုးမဟုတ်ဘူးတကဒီမိုကရေစီအတွက်လည်းအဟံအတတ်တခုလို့မြင်တယ်အဲအကြောင်းသူ့ကိုဘာမှချွန်းချက်မရှိမနဲ့နှုတ်လွတ်လွတ်လပ်လပ်ကြောင်းတက်ခွင့်ကိုပြန်ပေးတင်တယ်လို့ကျွန်တော်တို့ကတော့ဒီတိုင်းမြင်နေပါတယ
်ဆလိုက်နေထွန်းကြောင်းထုတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာချင်းကြောင်းသားသမဂ္ဂခုနှစ်ပြည်နယ်ကြောင်းသားများသမဂ္ဂပမာနိုင်ငံလုံးဆိုင်ရာကြောင်းသားများသမဂ္ဂဖွဲ့ချုပ်88ငင်းချမ်းကြီးနဲ့ပွေလင်းလူပွဲစီပခုတ်ကူဆရာကြီးတခင်ကိုတော်မိုင်းငင်းချမ်းကြီးကိုရဲပခုတ်ကူစတဲ့6ဖွဲ့ကလည်းဇူလိုင်လ30ရက်နေ့မှာပူးသွဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးဆလိုက်နိုင်ထုံးကြောင်းဆက်တက်နိုင်ရေးအ мян ဆုံးပြန်လည်ဆောင်ရွက်ပေးဖို့တက်ဆိုင်ရာကိုစောင်းစုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထဲမှာပုဂ္ဂလိကကုမ္ပဏီတစ်ခုကနေကျေးလက်ရွာသူရွာသားတွေရဲ့လက်အတွင်းဝင်ရောက်ပြီးတော့ရွှေတူးဖို့နေမှုကြောင့်လက်မြေဧကပေါင်းများစွာပျက်စီးနေပါတယ်ရွှေတူးဖို့မှုရပ်တန့်ရေးအတွက်လွတ်တော်အတွင်းမှာတင်ပြတောင်းဆိုမှုတွေရှိနေပါတယ်ဒီအခြေအနေကိုတော့ Nam Home ကနေစူးစီးတင်ဆက်ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်အရှိတောင်ဖက်မိုင်30ခန့်အကွာဟိုပိုင်ရွာဖက်မှန်ကြောက်စိမ့်အမှန်ကုမ္ပဏီကနေရွှေတက်တူတူးဖော်နေမှုကြောင့်ဒေသခံလေဓမာ35ဦးရဲ့လေယာဉ်မြေဧက100ကျော်ပျက်စီးဆုံးရှုံးနေတယ်လို့လေဓမာ Site Come On ကပြောပါတယ
်။တို့ဒေသခံပြည်သူတွေကဘာမှဆိုက်စားတော့မရတော့ပါဘူးဗျ။ကိုရိုစာကြီးတွေနဲ့တူးတာပေါ့နော်။အဲမြေစာပုံတွေဖြစ်သွားတာပေါ့။လေမြေဧကတော့တရားဝန်ကျင်တော့ရှိတာပေါ့အခုကလေမြေပြမဆိုင်ပြုံးနိုင်တော့ပေါ့ဗျပြင်တော့မရနိုင်တော့ပါဘူးဗျဒီလိုဆန္ဒရတော့ဒီရွှေတူးဖို့တဲ့လုပ်ငန်းကုမ္ပဏီတွေပေါ့အားလုံးဒီဒေတာထဲမှာမရှိစေခြင်းပေါ့အားလုံးအပြည့်ပိုင်းဆက်သွားစေချင်တယ်ဒီတော့နောက်တစ်ခုကဒီ၄-၅မိနစ်အတွင်းမှာဆိုက်ပြုံးလို့မရတဲ့လေအတွက်ပေါ့နော်ရောကြီးလေးပါလေးရရင်တော့ပိုကောင်းတာပေါ့
တောင်နူလေဓမာတွေအခက်ခဲကိုကွင်းစင်းကြည့်ရှုစစ်ဆေးပေးဖို့လာရှိုးခရိုင်အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်ဝမ်လျန်ခမ်ကပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကလွတ်တော်အစည်းအဝေးမှာအဆိုတင်တွင်ခဲ့ပါတယ်အဲ့ဒီအဆိုကိုတရားစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းကအခုလိုဖြေကြားပါတယ်
မိုင်းတိုင်ကြီးကဥစ္စာကိုပိုင်ကျေးပါမလားကြောက်စိအမှန်ကုန်ကုန်ကြီးနဲ့အခြားကုန်ကြီးများကိုရွှေသက်တူတူပေါ်လုကန်ရခွင့်ပြုမဲ့ထုတ်ထားပေးခြင်းလုံးဝမရှိပါကြောင်းဖြေကြားပါတယ်တရားမဝင်ရွှေတူပေါ်တက်ထုတ်ဥပေါ်ခြင်းလုပ်ငန်းများကိုတော့ဖယ်ရှားပေးရတဲ့တက်ထုတ်တဲ့ဥစ္စာဌာနကကိုယ်စီစစ်ဆေးမဲ့စီမံချက်များရေးဆွဲပြီးတော့ဒေတာအထုတ်ရေးအဖွဲ့အစည်းများဒေတာခံပြည်သူများနဲ့ဥပဒေဆိုင်ရာတွဲမှဖြစ်ပြီးရှားဖွေပေါ်ထုတ်ဖန်တီးရမိလို့ရှိရင်တော့ကျွန်တော်တို့မြန်မာတက်ထုတ်တဲ့ဥပဒေ30ရဲ့ပုံမှန်30ကနေပြီးရာဆွဲထုတ်တော့မှဖြစ်ပါတယ်
တို့တော်မှာတင်ပြထားမှုကတပတ်ရှိပြီဖြစ်ပေမဲ့ကွင်းစင်းစစ်ဆေးဖို့လုံခြုံရေးကြောင့်တက်ဆိုင်ရာကခွင့်မပြုနိုင်သေးကြောင်းအဲ့ဒီအပေါ်မျက်ချင်မပြတ်စောင့်ကြည့်နေကြောင်းစိုင်းဝမ်လန်ခမ်ကပြောဆိုပါရယ်2016ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ပြည်ထောင်စုအစိုးရ16ကြိမ်မြောက်အစည်းအဝေးမှာတတူနဲ့တရားစာတများရေးရှိအကျိုးမျှော်ကိုပြီးနိုင်ငံသားများအားလုံးတန်းစီမြေဆက်ခံစားခွင့်ရရှိရေးအတွက်တတူတူဖို့ရေးစီမံကိန်းအားလုံးကို2016ခုနှစ်ဇူလိုင်လ26ရက်နေ့ကစပြီးယာယီရက်ဆိုင်ထားဖို့ထုတ်ပြန်ထားတယ်လို့လွှတ်တော်အစည်းအဝေးမှာဝန်ကြီးကပြောဆိုထားပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်ယသိတောင်မြို့နယ်မေယူတောင်တန်းကတင်ကန်းနဲ့တောင်မှာအကျန်းဖတ်သမားတွေနေထိုင်တဲ့တဲအိမ်တွေနဲ့အသက်စားသုံးနိုင်တဲ့ရဲခါထုတ်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေတင်စီရမိခဲ့ပါတယ်။တရရှိတွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတို့သားတွေကနေပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မ
Pago Nasinga Yarava, Piuani, Taujani Menakin season it, Sabi Tinsanibare.
American Soyae, the Borami Abogu, Tintia Baromation.
Africa Dietwinga, Swazilanangaha, Kababoma, AIDS Yoga, Pipwazi, HIV virus, Amyazon Pian and Kusenid and Nangan Pipane. UN AIDS Soya, Natata Chakune Dwin, Nangaya Luye, Tatangwe, and Net, Natain Natanha, HIV Boshini de Lusubare, and there you are Apian Sanganigani, Lizagoni Aja, Luri Along Ye, Nasakuni Yakanunjo, Bawemare. Bigger than it doing Swaziland and that don't goya niba de songa be. Now tie yoga bo goose kaya dubong, shetong shia, shigabare. The town to set chocolate address Swaziland and loot that dunha. A muta, nazan nene, a mutami nazat the nido, pipare. Lunga seneca sabi, Swaziland and soya ha, di chenego, tente and bo dre, piatan samuel lagabare. American and soya ye, befalo corre. It's a yebo geze ye, a good nine. HIV AIDS, Tami ye, Sangshao ye, Kuta ye, Wunsamu Longanego, Toche, Sangya Lagabare. Diloyaha, Omyemu Yashigabane. Zulana Nasali and Nironga, Topiane, Sienzia, Aya, HIV, Guse, Piana Muha, Swaziland and Aya, at the UMU, Tente Nine, at Singo, Yashi Lavilo, Befaga, Zulana Nasali and Nima, Jinagabare. Aladube, Malawi, Zambiane, Zimbabwe, Nanganumale, Tote Omyemu, Shigajang. Fire a talk gune, Jinaja Topia Nangabare. Ditonangama, HIV, Gusamu Ucheniha, Maza Yakanunjo, Jasimbi, Swaziland and Amaro, Tawaniba, Jasingabare. HIV, Gusamu, Tenchonae, Etwe, Befaga, Chamatare, Natownase, B. Jimanje, Bimi, Etwe, Malawi, Swaziland, Zambiane, Zimbabwe Nanganuha, Tawan Jizon Satonanganema, Bawemare. The Africa Lining Anoha, HIV, Guse, Piana Mugo, Tencho Nambo, Nisa Lare, Tinshare at Tauta, Dreamy Niavi, Sure Ejao, American Bidanzui, Gabatawa, AIDS Yoga, Dipia Mu, Bubon Songye Yemu, Tamaji, Deborah Bexka, Biobare, D. Majonsupu, Almine, Dreshi Muha, Befane, AIDS TV, Napia, Dipia, Yakabayamung, Puerto Ye, Bubon Songye Muga, the same, American Suyae, Ato Mu Yala de Pibare. A cook, American Bironzuha, HIV, Guse, Piana Mu, Langjango, Pion Le Pinine, Tamangwin, Queen Lango, Pine Saint Tavi, Peter Lule, Tamachi, Deborah Bexka, Pioja Gavarekna.
American Soya, the Borani, Aboki, Tim Yalu, Ivari.
A good in second agaro, American Soya, the Bora, Munita Pibi, Vue, Avo Mujong, Tisi Abarakima, a good old Taujani Menekin, Tarin, Jinjugu, Kujujo thing up, Piovia Bibom, ya.
ဒီဆောင်သားစစ်ဆေးမှုအရှင်ရနေတဲ့ဘောတက်ရောက်ပါတယ်။ဒါဆိုမှတခုကိုကျူးလွန်ထားသလားဆိုတာစမ်းစစ်ရေးအတွက်ထောက်ထားတွေကိုလေ့လာဖို့တည်တွေကိုခေါ်ယူမြန်မြန်ဖို့နဲ့မှတ်တမ်းမှတ်ရတွေကိုတောင်းယူကြည့်ရှုဖို့ဆောင်သားစစ်ဆေးသူတွေစိုးရွားရှင်တွေကကျူးရီအဖွဲ့တွေဖွဲ့စည်းလှုပ်ဆောင်နေရှိပါတယ်။ဒီအဆင့်ဟာဘယ်လိုဆောင်သားစစ်ဆေးမှုမြို့မှာမဆိုအထူးအရေးပါတဲ့အဆင့်တစ ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ကြာသပတေးနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဩဂုတ်လ2ရက်နေ့နေ့လယ်2နာရီကနေဩဂုတ်လ3ရက်နေ့နေ့လယ်2နာရီအထိတန်လျာရှိလူနာ22ဦးကိုတပ်ခွဲဆန်းသက်စစ်ဆေးတာမှာ H1N1 ပိုးတွေ့လူနာ17ယောက်ထပ်မံတွေ့ရှိတဲ့အကြောင်းထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာအစိုးရညဉ့်ဉာဉ်ရေးကော်မရှင်နဲ့ညဉ့်ညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအကြီးညွှန်းကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကမန့်အင်ဂျင်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်တောင်းကြနေမနေ့ဖက်6:00-9:00အထိထုတ်လွှင့်တဲ့ VOA အစီအစဉ်ကိုလိုင်းနိုမီတာ3040 4850တို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.